to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အတန်ရဲ့2022ခုနှစ်စက်တင်ဘာလ15ရက်ဗုဒ္ဓဟူးနေ့နံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်ဆိုင်းတိုမီတာ24 40 52တို့ပြင်လှိုင်းလက်မီတာ190 kHz 1905တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့အာဖဂန်လူထုအတွက်အကူအညီကိုကုလသမဂ္ဂအေဂျင်စီတွေအစိုးရမဟုတ်တဲ့ဖွဲ့စည်းတွေကတစ်ဆင့်ဆက်လက်ပေးရသွားမယ့်အကြောင်းအမေရိကန်ကပြောလိုက်တဲ့သတင်းမြန်မာနိုင်ငံကိုအာဆီယံကထူးခိုဆဲအများဆုံးစီလပိုအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကတိုက်တွန်းလိုက်တဲ့သတင်းဆက်ရသတင်းတွေပါဝင်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မူးကြော်နဲ့သူပြောပြပေးမှာပ
ါကောင်းပါပြီရှင်မြန်မာကိုယ်စားလှယ်ဘသူ့ကိုရွေးချယ်မလဲဆိုတာကိုဆုံးဖြတ်မဲ့ Credentials Committee ကိုဖွဲ့စည်းလိုက်ကြောင်းမနေ့ကစတင်လိုက်တဲ့86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဥက္ကဋ္ဌအစ်ကကြေညာသွားပါတယ်
For the 76th session, the Credentials Committee should consist of the following member states. Bahamas, Bhutan...
ဝင်ဝင်ကိုနိုင်ငံစီးရင်အပြည့်အစုံကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်။ COVID ကာကွယ်ဆေးထိုးထားတဲ့ပြည်ပလုပ်သားတွေကိုထိုင်းကပြန်ပြီးခေါ်ယူတော့မဲ့သတင်းပေးပို့ချက်ကုလသမဂ္ဂနဲ့မြမအရေးလှုပ်ရှားသူတွေရဲ့မျှော်လင့်ချက်ဆိုတဲ့အင်္ဂါညဆွေးနွေးကအမေရိကန်နိုင်ငံရဲ့အကြောင်းစီကောင်းစရာစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုစော်မှုကျော်တို့ကတင်ဆက်မှာပါရှင
်။တာလီဘန်တွေပေါ်လက်ရှိချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေကိုပြန်ရုပ်သိမ်းမှာမဟုတ်ပေမဲ့ကုလသမဂ္ဂစာနာမှုဆိုင်ရာအချက်အလက်ကျေဝှနိုင်တယ်လို့သတိပေးထားတဲ့အာဖဂန်နစ္စတန်နိုင်ငံမှာလိုအပ်နေသူတွေအတွက်ဆန္ဒမှုအကူအညီတွေကိုဆက်လက်ပေးရသွားမှာဖြစ်တဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ်ဆန္ဒမှုအကူအညီဖြင့်နောက်ထပ်ဒေါ်လာ64သန်းနီးပါးပေးမယ်ကြောင်းအမေရိကန်ကကြေညာပြီးနောက်တစ်ရက်မှာပဲအာဖဂန်လူထုအတွက်ကုလသမဂ္ဂအေဂျင်စီတွေအစိုးရအမုတ်တဲ့ဖွဲ့စည်းတွေကတစ်ဆင့်အကူအညီတွေဆက်ပေးသွားမယ်ကြောင်းအမေရိကန်နိုင်ငံဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်တာပါ
Fact the matter is where it leaves us now on top of all the other things that have been mentioned here from a geopolitical perspective is not a good place.
So I think there is a lot of regret and a lot of recriminations to go around.
ပြည်ကလာတဲ့အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်တပ်တွေပြန်ရောက်သိမ်းခဲ့တဲ့အစီအစဉ်နဲ့ပတ်သက်လို့အင်္ဂါနေ့ကထက်လက်တော်နိုင်ငံခြားရေးကော်မတီရှိမှာအပြည့်အထန်မေးခွန်းထုတ်ခံခဲ့ရတဲ့ဝန်ကြီးဘလင်ကင်ကစာနာမှုအကူအညီပေးမယ့်အစီအစဉ်တွေကိုပြောဆိုလိုက်တာပါ။နောက်ထပ်ပေးရမယ့်ထောက်ပံ့တွေကိုတော့အရေးကြီးလို့ဝင်နေတဲ့ကျန်းမာရေး၊ဟာရနဲ့အမျိုးသမီးတွေ၊ကလေးတွေ၊လူနည်းစုတွေအကာအကွယ်ပေးနိုင်ဖို့အတွက်သမကမိန်းကလေးတွေပါဝင်ကလေးတွေကြောင်းပြတ်တဲ့နယ်အောင်ကူညီသွားမှာဖြစ်တဲ့အကြောင်းလဲ၃နာရီခွဲကြာကျန်းနာပွဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်။ကုလသမဂ္ဂကတော့အာဖဂန်နစ္စတန်နိုင်ငံမှာလူပေါင်း၁၇သန်းလောက်အတွက်စာနာရေးကကျန်းမာရေးဆောက်ရှောက်မှုခေါလုံစရာနေရာနဲ့မဖြစ်မနေလိုအပ်တဲ့ထောက်ပံ့တွေအတွက်ဒီနေ့မှာတန်66တန်ရရှိဖို့အကူအညီတောင်းခံထားတာဖြစ်ပါတယ်။
အာဖဂန်နစ္စတန်အတွက်အရေးပေါ်အကူအညီဖြစ်ဒေါ်လာတန်ပေါင်းများစွာကိုနိုင်ငံတကာအကူအညီထောက်ပံ့ပေးမယ့်အရေးကိုတာလီဘန်အစိုးရကကြိုဆိုလိုက်ပါတယ်။ဒါပေမဲ့တာလီဘန်အစိုးရကိုအမေရိကန်နဲ့နိုင်ငံတကာကဝေဖန်တာတွေကိုတော့ပယ်ချခဲ့ပါတယ်။နိုင်ငံတကာရဲ့အကူအညီတွေနဲ့ပတ်သက်လို့ထင်သာမြင်သာရှိပြီးတကယ်လိုအပ်နေသူထံကိုရောက်ရှိစေရပါမယ်လို့တာလီဘန်ယာယီနိုင်ငံခြားရေးဝန်ကြီးအမီခန်မူတာကာရီကကတိပြုပြောကြားပါတယ်။အာဖဂန်ပြည်သူတွေအနေနဲ့အကူအညီထောက်ပံ့မှုတွေအလွန်လိုအပ်နေကြောင်းနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေကိုနိုင်ငံရေးနဲ့မရောထွေးသင့်ဘူးလို့လည်းသူကပြောဆိုတော့ပါတယ်။တနင်္လာနေ့တုန်းကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့တော်မှာကျင်းပခဲ့တဲ့ကုလသမဂ္ဂရဲ့နိုင်ငံတကာအစည်းအဝေးကနေအာဖဂန်ပြည်သူတွေအတွက်လူသားချင်းစာနာမှုအထောက်အကူဖြစ်ဒေါ်လာတန်းတစ်ထောင်လောက်ကူညီဖို့ကတိပြုခဲ့ကြပါတယ်။အာဖဂန်ရဲ့စီးပွားရေးဟာပျော်လဲတော့မှဖြစ်ပြီးမကြာမီတန်းပေါင်းများစွာသောပြည်သူတွေအစားအစာပြတ်တောက်မှုတွေကြုံရနိုင်တယ်လို့ကုလသမဂ္ဂသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တာလီဘန်တွေနဲ့တိုက်ရိုက်ဆက်ဆံမှုဟာတာလီဘန်တွေအနေနဲ့အကြမ်းဖက်သမားတိုက်ဖျက်ရေးနဲ့အမျိုးသမီးအခွင့်အရေးအပါအဝင်လူအခွင့်အရေးတွေကိုလေးစားလိုက်နာတဲ့အပေါ်မှာမူတည်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအတည်ပြုပြောကြားပါတယ်အာဖဂန်ပြည်သူတွေကိုလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေပေးနိုင်ဖို့အတွက်ယာယီအစိုးရဖြစ်တဲ့တာလီဘန်အစိုးရနဲ့ဆက်သွယ်လှုပ်ဆောင်မှုဟာအရေးကြီးတယ်လို့ဂျနီဗာမြို့တော်မှာပြုလုပ်ခဲ့တဲ့လူသားချင်းစာနာမှုဆိုင်ရာအစည်းအဝေးမှာကုလသမဂ္ဂတွင်ရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုခဲ့ပါတယ်
စီရဲနိုင်ငံမှာပြည်ရေးစစ်စနစ်ထက်ရောက်လာချိန်မှာပဲတက်ခတ်မှုတွေနဲ့အကြမ်းဖက်မှုတွေတိုးလာနေပြီးဆရာဆွေးမှုနဲ့လူသားထုပေါ်ကျူးလွန်တဲ့ ရာဇဝတ်မှုမြောက်နိုင်တဲ့လောက်ရက်တွေကိုပါတွေ့ရတဲ့အကြောင်းကုလသမဂ္ဂစုံစမ်းစစ်ဆေးအဖွဲ့ကပြောဆိုလိုက်ပါတယ်။စီးပွားနိုင်ငံမှာပြည်တွင်းစစ်စတင်ပြီး9လကြာ2011ခုနှစ်ဩဂုတ်လမှဖွဲ့စည်းခဲ့တဲ့အဖွဲ့ဝင်3ဦးပါစီးပွားဆိုင်ရာကုလသမဂ္ဂစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာကိုတော့လူ့ခွင့်ရေးကောင်စီမှတင်သွင်းမှာပါ။နိုင်ငံအနောက်မြောက်အရှေ့မြောက်နဲ့တောင်ပိုင်းဒေသတွေမှာမချတဲ့အလောက်တွေအတွင်းတက်ခတ်မှုတွေနဲ့အကျန်းဖက်မှုတွေတိုးလာနေပြီးအရက်သားတွေခုံလုံးစရာနေရာခက်ခဲရင်ဆိုင်နေရတယ်လို့လည်းအစိုးရခန်းစာကဖော်ပြထားပါတယ်။နိုင်ငံအနောက်မြောက်ဘက်ကအီတလီပြည်နယ်မှာတက်ခတ်မှုတွေကြောင့်ရုရှားနဲ့တူရကီနိုင်ငံတွေကြားဝင်ဆစ်ဆက်ပေးခဲ့တဲ့2020ပြည်နှစ်အပြည့်အဝသောတူစာချုပ်လဲပြည့်ပြည့်ခဲ့ရတယ်လို့ပြောဆိုထားပါတယ်။စီးပွားဆွေးနွေးနဲ့ရုရှားတပ်တွေကသဘုံတွေထိချွတ်ရနေမြေတွေကိုလေကြောင်းကထိုးစစ်ဆင်ရမှာအရက်ဖက်ပြင်းထန်တွေကိုထိမှန်နေတဲ့အခြေအနေတွေကိုလည်းစုံစမ်းရေးကော်မရှင်ဖော်ဝင်တွေကပြောဆိုခဲ့ကြပါတယ်။တင်းတင်းစကန်နီမှာခလေးလေးသောင်းလောက်ရှိနေပြီးထောက်ဝယ်နေပါ US နိုင်ငံကဖြစ်ပြီး 9,800 ကတော့တခြားနိုင်ငံပေါင်း 60 နီးပါးကဖြစ်တဲ့အကြောင်းလဲကော်မရှင်ဥက္ကဋ္ဌပေါ်လိုပင်ရဲကပြောပါရယ်။နိုင်ငံခြားသားခလေးတစ်ထောင်လောက်သာပြန်လွတ်လာပြီးအိမ်ပြန်ရောက်လာတယ်လို့လည်းပြောဆိုခဲ့တာပါ။စီးရပြည်တွင်းစစ်အတွင်းလူပေါင်းတန်းဝက်လောက်သေဆုံးပြီး 73 နန်းခွဲကလည်းပြည်တွင်းပြည်ပမှာနေရဆုတ်ခွာကြရတဲ့အကြောင်းကုလသမဂ္ဂကခန့်မှန်းထားပါရယ်။
ရောက်ကိုရီးယားနျူကလ িয়ার လက်နက်ကိစ္စနဲ့ပတ်သက်ပြီးအမေရိကန်တောင်ကိုရီးယားနဲ့ဂျပန်တာဝန်ရှိသူကိုယ်စားလှယ်တွေအင်္ဂါနေ့ကတွေ့ဆုံခဲ့ပါတယ်။ရောက်ကိုရီးယားအရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဆမ်ခင်နဲ့တောင်ကိုရီးယားငြိမ်းချမ်းရေးကိုယ်စားလှယ်နိုကျူဒုကတို့ဟာဂျပန်နိုင်ငံရဲ့အာရှနဲ့အိုရှန်နီးယားဒေသဆိုင်ရာညွှန်ကြားရေးမှူးတကီဟီရိုဖူနာကိုရှိနဲ့တွေ့ဆုံခဲ့ပါတယ်။ရောက်ကိုရီးယားနဲ့ရောက်ကိုရီးယားအနေနဲ့တာဝဲပစ်ခရုစ်မစ်ဆိုင်းဒုံးဂျီထပ်မံအဆင့်မြင့်ထုတ်လုပ်နိုင်ပြီဖြစ်တဲ့အကြောင်းပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့တွေကကြေညာခဲ့ပါတယ်။မစ်ဆိုင်းဒုံးများလက်နက်ဟာအဝေးရင်းပယ်ရင်းစနေနဲ့ပြတ်မှတ်ရှိတဲ့နေရာကိုပြန်တန်းနိုင်မှာဖြစ်ပြီးမစ်ဆိုင်းကာဝေးရေဒါတွေကိုရှောင်ရှားနိုင်တဲ့အထိအနိုင်ပြန်တန်းနိုင်လို့ဆိုပါတယ်။လက်နက်ကျွမ်းကျင်သူသူတေတီတွေပြောကြားချက်အရကတော့ဒီမြောက်ကိုရီးယားရဲ့မစ်ဆိုင်းဒုံးများဟာအမေရိကန်ထုတ်ထိုမဟော့ဒုံးများနဲ့တူတယ်လို့ဆိုပါတယ်။နျူကလ িয়ার လက်နဲ့တပ်ဆင်ပစ်ခတ်လို့ရပြီးကီလိုမီတာ1600မိုင်1000နီးပါးပစ်ခတ်နိုင်တယ်လို့ဆိုပါတယ
်။ဒီလိုအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ညာပိုင်းဒိုမီတာ40 kHz 9413ညာပိုင်းဒိုမီတာ57 kHz 9859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ဒီအမေရိကန်တံမြန်မာဘာသာစီစဉ်ရဲ့ဗဒုနေမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးရာဆွေးနွေးညှိနှိုင်းမှုအရှိတောင်အရှေ့နိုင်ငံများတင်အာဆီယံအထူးကိုယ်စားလှယ်ကိုအမြန်ဆုံးစေလွှတ်ဖို့အမေရိကန်ကုံသွယ်ရေးကိုယ်စားလှယ်ကက်သရင်တိုင်ကတိုက်တွန်းလိုက်ပါတယ်။အာဆီယံစီးပွားရေးဝန်ကြီးတွေနဲ့တင်းလာနေကအွန်လိုင်းတွေ့ဆုံရမှာတိုက်တွန်းလိုက်တာဖြစ်တဲ့ကြောင်းအမေရိကန်ကုံသွယ်ရေးကိုယ်စားလှယ်ရုံးကအင်္ဂါနေ့မှာသတင်းထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးချက်တွေနဲ့လက်နက်ကန်ပြုခတ်တွေပေါ်ပေါက်နေတာကိုဖြစ်ရှင်းမှုအာဆီယံတင်းကဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအရဝန်ယူဆပ်ကိုထူးကိုယ်စားလှယ်ဖြစ်ခန့်ထားပေမဲ့မြန်မာနိုင်ငံကိုအခုချိန်ထိတော့မသွားသေးပါဘူး။အမေရိကန်ကုံသွယ်ရေးထူးကိုယ်စားကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လုပ်ရပ်ပေါ်အလေးနဲ့ဆိုရင်ရောလဲထုတ်ပြန်ချက်မှာပြောဆိုထားတာပါ။ဆီအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးပြဿနာတွေနဲ့ပြည်ခတ်တွေကြောင့်လူပေါင်း1000ကျော်တည်ဆုံပြီးထောင်နဲ့ချီဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံကအချက်တွေကိုအာဆီယံကဥဆောင်ဖြစ်ရှင်းမှုကုလသမဂ္ဂအပါအဝင်နိုင်ငံတကာကတိုက်တွန်းနေတာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာရေးနဲ့ပတ်သက်လို့အာဆီယံရဲ့ကျိုးပမ်းမှုတွေဟာထင်သလောက်အများမရောက်တဲ့အကြောင်းအသင်းဝင်နိုင်ငံတစ်ခုဖြစ်တဲ့စင်ကာပူနိုင်ငံကနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကလည်းမချသေးခင်တုန်းကပဲပြောဆိုထားပါတယ်။
နိုင်ငံတော်လုံခြုံရေးဥပဒေချိုးဖောက်မှုနဲ့တရားစွဲဆိုဖမ်းဆီးခံထားရတဲ့ဒေါင်ဆန်းစုကြည်ရဲ့စီးပွားရေးဂျန်ဘေးဩစတြေးလျနိုင်ငံသားရှောင်းထနာကိုရန်ကုန်ကနေနေပြည်တော်တရားရုံးမှာပြောင်းရွှေ့စစ်ဆေးဖို့ကိုနိုင်ငံတော်တရားရုံးချုပ်ကတည်းသဘောတူခဲ့တဲ့အကြောင်းဒေါင်ဆန်းစုကြည်ရဲ့ရှေ့နေသူဖြစ်တဲ့ဦးကြည်ဝင်းကအင်္ဂါနေ့တုန်းကပြောဆိုခဲ့ပါတယ်။ဒီဆွဆွဲချက်နဲ့ရှောင်းထနာဟာဒေါင်ဆန်းစုကြည်အပါအဝင်အခြားဝန်ကြီး၃ဦးနဲ့အတူပြီးခဲ့တဲ့မတ်လတည်းကတရားစွဲဆိုခံရတာဖြစ်ပါတယ်။နိုင်ငံတော်လုံခြုံရေးဥပဒေကိုဘလို့ချိုးပေါက်ခဲ့တဲ့အတွက်ဖမ်းဆီးတရားစွဲဆိုခံထားရတယ်ဆိုတဲ့အသေးစိတ်ကိုမသိရပေမဲ့အာဏာသိမ်းကောင်စီရဲ့ရုံးမြင့်တန်ကြောင်းကနေတစင်ပြောကြရမှာတော့နိုင်ငံတော်လျှို့ဝက်ငွေကြေးဆိုင်ရာသတင်းအချက်အလက်တွေကိုတီးခွင့်ရတဲ့အတွက်ကြောင့်လို့ပြောဆိုခဲ့ပါတယ်။ဒီဆွဆွဲချက်အတိုင်းအပြစ်ရှိကြောင်းထင်ရှားပါကအများဆုံးထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်။စစ်တပ်ကဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းပြီးနောက်ပိုင်းဩစတြေးလျနိုင်ငံသားရှောင်းတနက်ကိုရန်ကုန်မြို့မှာဖမ်းဆီးခဲ့ပြီးအင်းစိန်ထောင်မှာချုပ်နှံထားပါတယ်။
ကင်းနီနိုင်ငံမှာလုံခဲ့တဲ့ဒပတ်ကျော်ကအာနာသိမ့်လိုက်တဲ့စစ်တပ်ကအတွင်းကူပြောင်းရေးအစိုးရဖွဲ့စည်းဖို့၄ရက်ကြာအစည်းအဝေးတစ်ခုကိုအင်္ဂါနေ့မှာပဲစတင်လိုက်ပါတယ်။ ရေရကနာခွေမှာချင်းပါတဲ့စီဝဲတွင်နိုင်ငံအတွက်လမ်းကြောင်းတစ်တည်းရဲ့ချမှတ်မှာဖြစ်ပြီးနိုင်ငံရေးစီဝါရေးပဒါရေးကောင်းဆောင်တွေလည်းပါဝင်မှာဖြစ်တဲ့အကြောင်းသမရအယ်ဖာကွန်တီကိုဖျက်ရှားခဲ့တဲ့အာနာသိန်းစစ်တပ်ကပြောဆိုခဲ့တာပါဆွေးနွေးမှုတွေအတွင်းအတွင်းကူပြောင်းရေးလုပ်ငန်းစဉ်ပြည်စည်းမဲ့အချိန်ကာလနဲ့ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးနဲ့အခြေခံပြုရင်ဖြောင်းလဲရေးလုပ်ငန်းတွေအတွက်ဥဆောင်မဲ့သူကိုလည်းရွေးချယ်ဆုံးဖြတ်နိုင်ကြလိမ့်မယ်လို့မျှော်လင့်ကြောင်းလဲအာနန္ဒိစစ်တက်ကပြောဆိုထားပါတယ်။နောက်အာဖရိကနိုင်ငံများစီဝိုင်းအတိုင်ဝမ်အီကိုဝတ်စ်ကတော့အရက်ဖက်ကခေါင်းဆောင်နဲ့ယာယီအသွင်ကူပြောင်းရေးအဖွဲ့ဖွဲ့စည်းဖို့တိုက်တွန်းထားတာပါ။ဂင်နီဆွေရောက်တော့ပြီးခဲ့တဲ့သတင်းပတ်သက်မှာပဲပြင်သစ် Foreign Legion အထူးတပ်ဖွဲ့ဝင်ဟောင်းမမန်ဒီတံပါပူရဥဆောင်တဲ့အထုတက်တွေကဖယ်ရှားခဲ့တာဖြစ်ပါတယ်ဆီယန္နာသိမ်းမှုမတိုင်ခင်ပြီးခဲ့တဲ့နှစ်ထဲဂင်းနီနိုင်ငံမှာသမရကွန်တီကတတိယအကြိမ်တန်းအတွက်တာဝန်ယူနိုင်မှုကြိုးပမ်းတာကိုကန့်ကွက်တဲ့အချက်ပဲစန့်ကျင်ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့ဥပါတယ်ပြီးခဲ့တဲ့သမရရွေးကောက်ပွဲ၃ချိန်စလုံးမှာရှုံးနေခဲ့တဲ့ဝင်းကြီးချိုဟောင်းအပါအဝင်အတိုက်ခံနိုင်ငံရေးအင်အားစုတွေကတော့ဆီယန္နာသိမ်းတာကိုထောက်ခံမှုပေးခဲ့ကြပါတယ်
ဟာရီဂိတ်မုန်တိုင်းနီကိုလတ်စာအင်ဂါနေမှာကုန်းတွင်ပိုင်းတက်ဆက်ပြည်နယ်ရဲ့တောင်ပိုင်းဒေသကိုဝင်ရောက်တိုက်ခတ်ခဲ့ပြီးအားပျော့သွားပြီဖြစ်ကြောင်းအမေရိကန်ဟာရီဂိတ်စောက်ကြီးဌာနကပြောဆိုပါရယ်မုန်တိုင်းတိုက်ခတ်ခဲ့တဲ့အတွက်မိုးသစ်တမ်းစွာရောသွန်းပြီးလေပြင်းများတိုက်ခတ်တာကြောင့်လျှက်စစ်တပ်အလားများပျက်စီးပြီးလူနေအိမ်နဲ့လုပ်ငန်းများလျှက်စစ်မိများပြတ်တောက်နေပါရယ်ဒေသတွင်းလျှက်စစ်တပ်ဌာနရဲ့ပြောကြားချက်အရလျှက်စစ်တပ်အသုံးစွဲသူ9သိန်းကျော်တပ်အားပြတ်တောက်နေတယ်လို့သိရပါရယ်လျှက်စစ်မိနဲ့တောက်သုံးရင်များပြန်လည်ရရှိရေးအတွက်ကျိုးပန်းလှုပ်ဆောင်နေပြီလို့လည်းပြောဆိုပါရယ်အပူပိုင်းဒေသမုန်တိုင်းအမျိုးအစားဖြစ်တဲ့ဟာရီကိန်းမုန်တိုင်းဟာတနာ ይ မိုင်60လုံးလောက်နဲ့ဆက်လက်တိုက်ခတ်နေပြီးမိုးရေချိန်၄လက်မကနေ၁၀လက်မလောက်ထိရွာသွန်းနိုင်ပါတယ်ဒီမုန်တိုင်းကအင်ကာနေကကက်လျက်ရှိတဲ့လူဝီဇီယားနာပြည်နယ်ကိုဆက်လက်ဝင်ရောက်သွားပါတယ
်ကိုအောင်လွေဦးနဲ့ကိုစောမိုးကျော်တို့ကသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်။ဗုဒ္ဓဖူးနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မကြာခင်မှာတော့ကိုဗစ်ကာကွယ်ဆေးထိုးထားတဲ့ပြည်ပလုပ်သားတွေကိုထိုင်းကခေါ်ယူတော့မယ်ဆိုတဲ့သတင်းပေးပို့ချက်ကိုတင်ဆက်ဖို့ရှိပါတယ်။အခုတော့မနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှစတင်လိုက်တဲ့ကုလသမဂ္ဂအထွေထွေညီလာခံဒီ86ကြိမ်မြောက်ဟာမြန်မာပြည်သူတွေအတွက်ဘာကြောင့်အရေးပါတယ်လဲဆိုတာကိုကြည့်ကြရအောင်ပါရှင်။ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မိုးထိုးနေရာကိုစစ်ကောင်စီဘက်ကအစားထိုးခန့်အပ်လိုက်တဲ့ကိစ္စအပါအဝင်ကုလသမဂ္ဂကိုယ်စားလှယ်ဆိုင်ရာအငင်းပွားမှုတွေကိုဖြေရှင်းမဲ့86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုအင်္ဂါနေ့မှစတင်လိုက်ပါတယ်ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်နေရာတွေကိုအဆုံးဖြတ်ပေးမဲ့ Credentials Committee အဖွဲ့ဝင်တွေကိုလည်းမနေ့ကပဲခန့်အပ်ခဲ့တာပါမတ်တန်ကြီးထိုက်ကစူးစီးတင်ပြမှာပါရှင်
ကုလသမဂ္ဂရဲ့မြန်မာဆိုင်ရာတမ်မတ်ကြီးဦးကျော်မိုးထွန်းနေရာကိုစားထိုးဖို့စစ်ကောင်စီရဲ့ဂျိုးပန်းမှုအပါအဝင်ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်လက်ခံရေးအဆုံးဖြတ်ပေးရမယ်ကုလသမဂ္ဂ Credential Committee တစ်ကိုအင်္ဂါနေ့မှကြေညာပါတယ်86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌအဗ်ဒူလာရှာဟစ်ကအခုလိုကြေညာပါတယ်
For the 76th session the Credentials Committee should consist
86ကြိမ်မြောက်အထွေထွေညီလာခံအတွက်Credential Committee မှာ Bahamas, Bhutan, Chile, Tibet, Namibia, Russia, Sierra Leone, Sweden နဲ့ American နိုင်ငံတွေပါဝင်ပါမယ်
။86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာစက်တင်ဘာလ29ရက်နေ့မိန့်ခွန်းပြောမဲ့စီးရင်မှာတော့မြန်မာ၊ဂီနီနဲ့အာဖဂန်နစ္စတန်တို့ပါဝင်ပါတယ်။ကုလသမဂ္ဂရဲ့မြန်မာဆန္ဒတမ်းမတ်ကြီးအဖြစ်လက်ရှိတာဝန်ယူနေတဲ့အမကြီးဦးကျော်မိုးထွန်းမိန်ကွန်းပြောဖို့ရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးမြန်မာဆရာနာတိတ်မှုကိုစန့်ကျင်ကြောင်းကုလသမဂ္ဂမှာအတိတ်တွင်မိန်ကွန်းပြောခဲ့တဲ့တမကြီးဦးကျော်မိုးထွန်းရဲ့နေရာကိုအနာသိစစ်ကောင်စီဘက်ကစစ်တမ်းမှုနဲ့အစားထိုးဖို့ကုလသမဂ္ဂမှာတင်ပြထားတာပါဒါပေမဲ့လည်းကုလသမဂ္ဂရဲ့အခုရွေးချယ်လိုက်တဲ့ Credential Committee အနေနဲ့ဒီသတင်းပါအတွင်းမှာတော့ဆင်းရဲနိုင်ပွဲမရှိဘူးလို့တန်တမအတိုင်းဝိုင်းကပြောပါတယ်ဆီယနာတင်ခံရတဲ့မြန်မာနိုင်ငံဤသူကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ခံထားရေးဆုံးဖြတ်ရပွဲရှိတဲ့တခြားနိုင်ငံတွေလည်းရှိပါတယ်။အာဖဂန်နစ္စတန်နဲ့ဂီနီတို့ဖြစ်ပါတယ်။အာဖဂန်ရဲ့တာလီဘန်အုပ်ချုပ်ရေးအဖွဲ့အစ်ဘက်ကအရေးအစိုးရရဲ့တာမတ်ကြီးနေရာအစားထိုးဖို့တင်သွင်းထားတာမရှိသေးသလိုလက်တလောဆီယနာတင်ထားတဲ့ဂီနီနိုင်ငံဘက်ကလည်းမတင်သေးပါဘူး။ကုလသမဂ္ဂအထွေထွေညီလာခံမှာတော့ မြန်မာအရေးအပါအဝင်နိုင်ငံတကာအရေးကိစ္စတွေနဲ့ပတ်သက်ပြီးအဖွဲ့ဝင်နိုင်ငံတွေချာမဲခွဲပြီးမဖြစ်မနေလိုက်နာစရာမလိုတဲ့ဆုံးဖြတ်ချက်တွေကိုချက်မှတ်ပါတယ်။85ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဘောလ်ကန်ဘော့စကီယားကကုလသမဂ္ဂအထွေထွေညီလာခံနဲ့လုံခြုံရေးကောင်စီချာခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းသွားပါတယ်။
Take for example the General Assembly's work on Myanmar, Syria.
ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်မှုရှိရပါမယ်။ဒီအဖွဲ့အစည်းနှစ်ခုဟာဆက်ဆက်နေပါတယ်။အဖွဲ့အစည်းနှစ်ခုလုံးအတူပူးပေါင်းဆောင်ရွက်မယ်ဆိုရင်ခရီးရောက်နိုင်ပါတယ်။အဖွဲ့အစည်းနှစ်ခုတို့စန့်ကျင်ဘက်ဖြစ်နေမယ်ဆိုရင်တော့အဖွဲ့အစည်းတွင်ကွဲပြားသွားနိုင်တဲ့အန္တရာယ်ရှိပါတယ်။ကုလသမဂ္ဂအထွေထွေညီလာခံနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကြားမှာပူးပေါင်းညှိနှိုင်းဆောင်ရွက်မှုအကျိုးရလဒ်မှုတွေရှိပြီးလက်ရှိမှာအပြည့်အဝအတုံးမချနိုင်သေးပါဘူးဥပမာပြောရရင်အထွေထွေညီလာခံကမြန်မာစီးရီးယားနဲ့ပါလက်စတိုင်းအရေးတွေကိုဆောင်ရွက်မှုဟာလုံခြုံရေးကောင်စီကိုထောက်ခံမှုဖြစ်ပါတယ
်စက်တင်ဘာလ14ရက်နေ့မှာစတင်တဲ့86ကျင်းမြောက်ကုလသမဂ္ဂအထွေထွေညီလာခံအဖွဲ့မင်ကိုမှကမ္ဘာကြီးရာတွေကိုဖြည့်ရှင်းဆောင်ရွက်နိုင်ရေးပူးပေါင်းဆောင်ရွက်ချဖို့ကုလသမဂ္ဂအတူရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းတိုက်တွန်းပါတယ
်။ My search for political and ideological dominance that fuels social unrest, mistrust.
နိုင်ငံရေးနဲ့ယူဝါဒဆိုင်ရာလွှမ်းမိုးချုပ်ကန့်လူမှုတွေကလူမှုရေးမတည်ငြိမ်မှုမယုံကြည်မှုစံပယ်ဝါဒနဲ့လက်နက်ကပ်ပြဖက်တွေကိုလှုပ်ဆော်ပေးနေပါတယ်။ဒါပေမဲ့လည်းဒီခက်ခဲတွေကွဲပြားမှုတွေကိုပြည့်ပြင်းနိုင်ပါတယ်
။86ကျင်းမြောက်ကုလသမဂ္ဂအထွေထွေညီလာခံမှာတော့နိုင်ငံပေါင်း100ကျော်ကခေါင်းဆောင်တွေနယူးယောက်ကုလသမဂ္ဂဌာနချုပ်အစည်းအဝေးတွေကိုကိုယ်တိုင်တက်ရောက်ဖို့စီစဉ်ထားပါတယ်။ AP သတင်းအေဂျင်စီမှဖော်ပြထားချက်အရတော့အမေရိကန်သမ္မတဂျိုးဘိုက်ဒန်၊ဂျော်ဒန်ဘုရင်အဗ်ဒူလာ၊ဘရာဇီးနဲ့ဗင်နီဇွဲလားသမ္မတတွေ၊နောက်ဂျပန်၊အိန္ဒိယနဲ့ဗြိတိန်ဝန်ကြီးချုပ်တို့လည်းညီလာခံမှာတက်ရောက်မင်ကွန်းပြောဖို့ရှိနေပါတယ်ရှင်။
နတ်သင်ကြီးထိုက်ပါရှင်86ကျိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံစတင်တဲ့အကြောင်းကိုတင်ဆက်ခဲ့တာပါဘူတပူးနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေမြန်မာစံတော်ချိန်နေနဲ့6နိုင်ကနေ9နိုင်အထိတိုက်ရိုက်တင်ဆက်နေပါတယ်မြန်မာနိုင်ငံအပါအဝင် COVID ကာကွယ်ဆေးထိုးပြီးသွားတဲ့နိုင်ငံသားသားအလုပ်သမားတွေကိုပြန်လည်လက်ခံဖို့ထိုင်းအစိုးရကစတင်လှုပ်ဆောင်နေပါပြီအလုတ်သမားလက်ခံရေးနိုင်ငံအလိုက်နားလည်မှုစာကျွန်းလွှာ MOU အရသဘောတူထားတဲ့အလုတ်သမားတွေကိုအုပ်စု၃စုခွဲပြီးတော့ခေါ်ယူရေးကိုစလုပ်နေပြီလို့ထိုင်းအလုတ်သမားရေးရာဝန်ကြီးကပြောကြားခဲ့ပါတယ်ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံနဲ့အိန္ဒိယချင်းနိုင်ငံတွေမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်ထိုင်းနိုင်ငံအနေနဲ့နိုင်ငံသားသားအလုတ်သမားတွေလက်ခံခေါ်ယူတဲ့လုပ်ငန်းတွေကိုရပ်ဆိုင်ထားပါတယ်အခုတော့ကိုဗစ်ကာကွယ်ဆေးထိုးပြီးတဲ့နိုင်ငံသားအလုပ်သမားတွေကိုအုပ်စုဖွဲ့လက်ခံခေါ်ယူမယ်ဆိုပြီးထိုင်းအလုပ်သမားဝန်ကြီးနိုင်စုချချုံကင်ကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။ဟုတ
်ကဲ့ငါ့ရဲ့စီစဉ်တိုက်ကတိုက်ခတ်တော့
သူပြောဆိုသွားတဲ့အထက်မှာတော့အလုသမားလက်ခံရေးနှစ်နိုင်ငံသဘောတူညီချက် MOU နဲ့လာမဲ့အလုသမားတွေကိုအုပ်စုသုံးခုခွဲပြီးလက်ခံသွားမှာဖြစ်တယ်။အလုရှင်တွေအနေနဲ့အလုသမားတွေရဲ့ကိုဗစ်ကပ်ရောဂါကာကွယ်ရေးကုန်ကျစရိတ်ကိုကြံ့ခိုင်ရမှာဖြစ်ပြီးကာကွယ်ဆေးအတွက်အလုသမားရေးဌာနကကူညီစီစဉ်ပေးရမှာဖြစ်ပါတယ်။ပြန်လည်ဝင်ရောက်လာမဲ့လုပ်သားတွေအတွက်ကာကွယ်ဆေးလုံလောက်အောင်ရှိပါတယ်ဆိုပြီးပြောကြားသွားတာဖြစ်ပါတယ်။နိုင်ငံသားလုပ်သမားတွေကိုခေါ်ယူတဲ့အခါမှာအုပ်စု၃စုခွဲပြီးခေါ်ယူရမှာဖြစ်တယ်ဆိုပြီးရွှေကြောင်းလုပ်သမားအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်
။နိုင်ငံသားအလုပ်သမားကဌာနစိတ်နဲ့ထိုင်းလုပ်သမားဝန်ကြီးနဲ့တူတူချင်းလေးကအလုပ်ရှင်တွေရဲ့လုပ်သားစာပန်းမှုမလုံလောက်မှုပြဿနာကိုဖြေရှင်းတဲ့အနေနဲ့လက်ရှိကိုဗစ်ကာကွယ်မှုကိုလည်းစနစ်တကျဖြေရအောင်ဆိုတဲ့အစီအမံနဲ့သူကလုပ်သားတွေကိုတော့ခေါ်ယူမယ်သို့တော့အုပ်စု၃စုပိုင်းကိုခေါ်ယူမယ်လို့သူကကြေညာချက်မှာဖော်ပြထားတယ်ခင်ဗျကိုဗစ် -19 ကာကွယ်ရေးနှစ်ကြိမ်ထိုးပြီးတရားကြော်ကြနေတဲ့ပုံကိုအဲ့ဒါကိုပထမအုပ်စုနောက်အုပ်စုကကိုဗစ်ကာကွယ်ရေးနှစ်ကြိမ်တော့ထိုးပြီးသားဖြစ်တယ်ထိုးပြီးတရားမပြည့်သေးတဲ့အုပ်စုနောက်တတိယအုပ်စုကတော့ကြေကြိမ်ထိုးပြီးသားရဲ့ကြိမ်မှမထိုးရသေးတဲ့အုပ်စုရဲ့ပုံမှာအုပ်စု၃စုကိုကပထမအုပ်စုအစိမ့်ဒုတိယအုပ်စုကိုဟာတတိယအုပ်စုအမည်ဆိုမှာ၃စုထွက်လိုက်တယ်အဲ့တော့ဦးစားပေးရတော့ဒီမှာပေါ်ပြလိုက်လဲဆိုတော့အဲ့ဒီအစိမ့်အောင်လို့ခေါ်တဲ့လုံခဲ့တဲ့တလကျော်တွေကကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသားပုံပုံကိုဦးစားပေးခေါ်ယူမယ်လို့သူကပြောဆိုထားတယ်
ထိုင်းနိုင်ငံလည်းကိုဝင်ရောက်လာမဲ့ MOU လုပ်သမားတွေအနေနဲ့ထိုင်းလူဝင်မှုကြီးကြပ်ရေးစစ်ဆေးရေးဂိတ်မှာ RT-PCR နည်းနဲ့82နာရီအတွင်း COVID-19 ပိုးစစ်ဆေးထားတဲ့အဖြေကိုပြရမှာဖြစ်ပါတယ်။ယောဂါပိုးကူးစက်နေတာတွေ့ရှိရင်တော့ဆေးကုသမှုခံရမှာဖြစ်ပါတယ်။ဒီကုန်ကျစရိတ်ကိုတော့အလုပ်ရှင်ကတာဝန်ယူရမှာဖြစ်ပါတယ်။ကုသပြကင်းသွားရင်တော့ဆေးထောက်ခံစာနဲ့အလုပ်လုပ်ခွင့်လက်မှတ်လျှောက်ထားရမယ်ဆိုပြီးပြောထားပါတယ်။ဒီအစီအစဉ်ကို COVID ကာယောဂါဖြစ်နေတဲ့နှစ်နှစ်တာကာလအတွင်းမှာထိုင်းအစိုးရကလှုပ်ဆောင်ခဲ့ပေမဲ့အလုပ်ရှင်တွေဘက်ကကုန်ကျစရိတ်မတက်နိုင်တာတွေကြောင့်အစီအစဉ်တွေမဖြစ်ခဲ့ပါဘူး။အခုအစီအစဉ်ကကောင်းမွန်ပေမဲ့နောက်ပိုင်းမှာအလုပ်သမားတွေစီကကုန်ကျစရိတ်ပြန်ဖြတ်တာမျိုးတွေကိုစိုးရိမ်ရတယ်ဆိုပြီးအလုပ်သမားရဲ့ဆောင်ရွက်သူဦးအောင်ကျော်ကပြောပါတယ်
။ဒီလိုမျိုးထိုင်းအစိုးရကလည်းစနစ်တကျနဲ့ဒီကျမရေကကွယ်ဆောင်ချက်မှုတွေနဲ့ဒီကိုယ်နဲ့ဒီကကွယ်မှုတွေနဲ့လုပ်ငန်းရှင်တွေလည်းတောင်းဝန်ပေးပြီးမှဥပဒေလိုက်တဲ့အတွက်ကြောင့်တော့ကျွန်တော်တို့မြန်မာနိုင်ငံတစ်ချမ်းမှငွေရချမ်းမှတောင်းဆောင်ပြီးမှဒီလိုအလုပ်ကံဆက်ဆက်ဖြစ်နေတဲ့ပြည်သူတွေတွေ့ရတာကောင်းတဲ့လက္ခဏာလေးကျွန်တော်ဒီဒီထောက်ခံပြန်ကြပါတယ်ရုပ်တော်ညာလည်းကျွန်တော်တို့မှလည်းစိုးရင်ကြက်ပြအများကြီးရှိတယ်ခင်ဗျာဘလို့ဆိုဟိုအရင်တုန်းကလည်းအတားရီဒီလိုရှင်နေတယ်မှာဆိုရင်လုပ်ငန်းရှင်ကဒီလိုတောင်းယူရမယ်ဘာညာပြောခဲ့တော့လေအချို့ဟာတွေကဒီလိုမခေါ်လာကြကြပြီးမှအဲ့နောက်ပိုင်းကျရင်ဒီတည်းမှာပဲကုန်ကျစရိတ်တွေအလုံးကိုလွတ်သားရခြင်းတဖြည်းဖြည်းပြန်လည်ကောက်ခံရမျိုးတွေပါပြီးမဖြစ်ရအောင်လို့ဆက်ဆံရတောင်းဝန်ရှိတဲ့အစိုးရပုဂ္ဂိုလ်တွေနဲ့တကယ်ကြက်ကြက်မမဆောင်ရွက်ပေးဖို့တော့လိုအပ်မှုတွေသုံးသပ်တယ
်။ထိုင်းဆိုရအနေနဲ့ကိုဗစ်ကပ်ကာလမှာစီးပွားရေးကျဆင်းမှုတွေအလုံးလက်မဲ့ဥယျာဉ်တွေများလာတဲ့အတွက်စီးပွားရေးကိုပြန်လည်နလန်တူနိုင်ဖို့အတွက်ကြိုးစားရင်းနဲ့နိုင်ငံသားသားလူသားတွေကိုငှားရမ်းဖို့လှုပ်လာတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလူသမား3000ထက်မနည်းလှုပ်လှုပ်ကန်နေကြတာဖြစ်ပြီးအထောက်ထားမရှိသူတွေလည်းအများကြီးရှိနေပါတယ်။ကိုဗစ်ကပ်ဘေးကာလမှာအလုပ်လက်မဲ့ဖြစ်လို့လူဦးရေတိမ့်နေချီပြီးနေရာရင်းကိုပြန်သွားခဲ့ကြပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဘက်မှာလည်းအလုပ်ကန်ရှားပါးနေတာကြောင့်ပြီးခဲ့တဲ့တစ်နှစ်အတွင်းမြန်မာနိုင်ငံသားတောင်းနေချီပြီးနေဆက်တွေကနေထိုင်းနိုင်ငံဘက်ကိုတရားမဝင်ခိုးဝင်ဖို့ကြိုးစားကြတာတွေလည်းရှိသလိုတချို့လည်းဖမ်းဆီးခံရပါတယ်ပြီးခဲ့တဲ့ရက်ပိုင်းကတော့တိုင်းနိုင်ငံထဲမှာကိုဗစ်ကြောင့်အလုပ်ကံအဆင်မပြေလို့မြန်မာနိုင်ငံဘက်နယ်စပ်ကနေတရားမဝင်ပြန်ဝင်ဖို့ကြိုးစားတဲ့အလုပ်သမားတွေဖမ်းဆီးခံရပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖတ်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်။ကျမတို့ကိုဆက်သွယ်မယ်ဆိုရင်ပေးပို့ရမယ့် email လိပ်စာကတော့burmese@voanews.com ဖြစ်ပါရဲ့ရှင်။ပုတ်တပုနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါရယ်။အခုတော့ဒီတရုတ်ကပြန်လာတဲ့ဒီမြန်မာအလုပ်သမားတွေရဲ့အခက်အခဲခြေအနေတွေကိုကြည့်ကြရအောင်ပါ။တရုတ်မြန်မာနယ်စပ်ဂိတ်ကနေမြန်မာလုပ်သားတွေပြန်လည်ဝင်ရောက်လာတာတစ်လကျော်ကာလအတွင်းမှာ6,500 ကျော်ရှိထားပါရယ်။ကရောဂါအခြေအနေတွေကြောင့်ဆက်ယုံလုပ်ငန်းတွေပုံမှန်မလဲပတ်နိုင်တာနေထိုင်ရေးအခက်ကြုံနေတာတွေကြောင့်ဒီနေရက်ကိုပြန်လာကြရသူတွေလည်းဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်တရုတ်နယ်စပ်မြို့တွေမှာအလုံးလုံးနေတဲ့မြန်မာနိုင်ငံသားတွေကိုဗစ်ကာလအကျပ်အသေးကြောင့်နေရက်ကိုပြန်လာကြတာဇူလိုင်လ26ရက်နေ့ကစပြီးအခုဆိုရင်6,500ကျော်ရှိသွားပြီဖြစ်ပါတယ်ကရောဂါကာလဖြစ်လို့ပြန်လာမဲ့သူတွေမှာကိုဗစ်ရောဂါရှိမရှိတရုတ်ဘက်ကနေစစ်ဆေးပေးပြီးရောဂါပိုးကျင်းစင်သူတွေကိုဒါပြန်ဆွဲပေးတယ်လို့သိရပါတယ်။အကြောင်းမျိုးမျိုးကြောင့်တရုတ်မြန်မာနယ်စပ်နန်းတော်ဂိတ်ကနေမူဆယ်ညိုတဲ့ကိုပြန်ဝင်လာသူတွေဟာစားတောက်နေထိုင်ရေးနဲ့အလုပ်အကင်အခက်အခဲတွေကြောင့်တရုတ်ပြည်ဘက်ကိုပြန်သွားပြီးအလုပ်လုပ်ဖို့ကြိုးစားနေသူတွေလည်းရှိတယ်လို့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကွန်ရက်တာဝန်ရှိသူကပြောပါတယ်
။ဒီကိုဗစ်ကာလဖြစ်လိုက်တော့ဟိုလုပ်ငန်းကလည်းတနည်းကျော်တော့ပိတ်ကြတော့လေဟိုဟာအဓိကတော့အခန်းကစားဖို့အခက်အခဲရှိတာပေါ့ရှိပြီးတော့တရုတ်ကလည်းဒီကျူဝင်ရမယ်ဆိုရင်ကုန်ကျစရိတ်တွေများတာပေါ့ကြတော့သူတို့ဟိုမနေနိုင်တော့ဘူးပေါ့ဒီဘက်မှာတော့ကိုမျိုးကိုပြောဆိုတော့ဟိုတကယ်ချင်းပေါင်းနေနေတယ်မူဆက်မှာတူနေခြင်းနဲ့တော်တော်များများတော့သူဟိုသူတို့နေရပြန်ကြတယ်ဒါပေမဲ့တန်ပါဆန်လောက်ကကြတော့မူဆက်မှာပဲနေခြင်းကြတယ်အလုံးကောင်းရင်ဟိုဘက်ပြန်ဝင်မယ်ပေါ့
ပြန်လာသူအများစုဟာနေရာဒေသစုံမှာနေထိုင်သူတွေဖြစ်ပြီးတော့အဲ့ဒီတွေက20ရာခိုင်နှုန်းလောက်ကရခိုင်ပြည်နယ်မှာနေထိုင်သူတွေလို့ပြန်လည်လက်ခံရေးဆောင်ရွက်သူတွေစီကသိရပါဗျ။ပြည်တွင်းမှာကက်ရောဂါတတိယလှိုင်းတန်းခံပြီးတဲ့နောက်
စားတောက်နေထိုင်ရဲ့အခက်အခဲတွေကိုလည်းအလှူရှင်တွေနဲ့ပရဟိတဆောင်ရွက်သူတွေကပံ့ပိုးကူညီနေတာပါအခုလိုနေရာဒေသအလိုက်အခက်အခဲတွေရှိနေခြင်းရခိုင်ပြည်နယ်တောင်ကုန်းမြို့မှာတော့အရင်ကလောက်ကင်နေကြဖြစ်တဲ့စိုက်ပျိုးရေးနဲ့ရေလုံငန်းတွေလည်းပုံမှန်လေပတ်နိုင်ဖို့ခက်ခဲနေပါတယ်ဒေသကိုကြောင်လာတဲ့ပြည်တော်ပြန်တွေအတွက်အခုလိုအချိန်မှာပိုအခက်ကြုံနိုင်တယ်လို့ဒေသခံသူကပြောပါတယ်လောက် တော့ရှားပါတယ်မှာပြည့်တယ်ဒီချင်းပြတ်နေတာဘယ်ဟာမစိုးဘာလို့ဆိုသွားလာရေးတွေလည်းမရှိတော့လေ
ညီမလုပ်တဲ့အများဆုံးရှိတဲ့ရွှေလီနဲ့ကြဲကောင်းပါလေကက်ယောကစင်ရင်အပြောင်းလဲတွေကြောင့်အလုတ်ဆက်လုတ်ဖို့အတွက်အခက်အခဲကြုံနေရသူတွေရှိပါတယ်နန်းတော်ဂိတ်ကနေတဆင့်မြန်မာပြည်ထဲပြောင်းရောင်းလာတာရက်20ပဲရှိသေးတယ်ပရိဘောကစိတ်ယုံလှုပ်တာကိုလင်းကတော့သူ့ရဲ့အခက်အခဲကိုအခုလိုပြောပြပါတယ
်ကျွန်တော်တို့ပြန်လာရဆိုတာကျွန်တော်တို့လောက်ကန်အမှန်တော့အမှအစင်ကြီးတယ်ကျွန်တော်တို့စိတ်ယုံပိုင်ချင်ရတယ်အပြန်စီချင်းဒါပေမဲ့အစိုးရကပြန်ဆိုင်နေသူကျွန်တော်ကပြန်လာတာဒီမှာမျိုးလည်းကျွန်တော်တို့အလောက်ကန်မရှိဘူးလေမှာလေအလောက်ကန်ပုံမှန်ဝင်မရှိဘူးအမှတက်စာပုံမှန်ဝင်ရှိတဲ့အတွက်ဒီမှာတော့အခက်အခဲကတော့ရောစရာတော့ရိုးရိုးမဲပေါ့မှာလေဒီမှာဆိုကျွန်တော်အလုပ်လည်းမလုပ်ရဘူးအဲကြောင့်မို့ကျွန်တော်တို့ဘုရားကကျွန်တော်တို့တတိယရလဲကျွန်တော်တို့ပြန်လာစီရင်လိုက်ပတ်ကျွန်တော်တို့ကဒီလိုပြန်တက်လို့ရတယ်ပြန်သွားမယ်ပေါ့မာကြီ
းအလုပ်ကင်ခက်ခဲကြောင်ကိုနေရက်ကိုပြန်ဖို့အခက်တွေ့နေသူတွေရှိတယ်လို့တရုတ်နယ်စပ်ဘက်မှာနေထိုင်မှုအဆင်မပြေတော့လို့နေရက်ပြန်ကျင်သူတိုင်းကတော့ပြန်လာလို့မရသေးပါဘူးနေရက်ပြန်ဖို့အတွက်အစီရင်ပေးထားပေမဲ့အခုအချိန်အထိစက်ယုံထဲမှာနေနေရသူတွေလည်းရှိနေတယ်လို့ကိုလင်းကဆက်ပြီးပြောပါတယ
်ကျွန်တော်စက်ယုံမှာတော့အမကြီးကဟိုဟာပြန်လို့မရသေးတဲ့လူတွေပေါ့နော်စင်းတင်လာတဲ့လူတွေကျွန်တော်တို့တငယ်ချင်းတွေအမှကြံနေခဲ့ပြီးရှုံးနေရမှာကြောက်သူကအထောက်ထားမပြည့်စုံတဲ့လူပြန်လို့တယ်တရှုံးနေရမှာကြောက်အကုန်လုံးပြန်လို့တယ်အဲ့လိုမျိုးတကယ်ပြန်ကျင်တဲ့လူကြောက်အမှကြံနေခဲ့ရောတကယ်ပြန်ကျင်တဲ့လူရဲ့အများအပြားကိုလေသူကပြန်မလို့ဥပမာအမှဆက်ယုံလောက်သားတော်တော်များများကိုသူကပြန်မလို့သူတို့လုပ်ငန်းလေပတ်မှုဆိုင်ရာရပ်တန့်သွားမှကြောက်လို့တတိယလည်းပြန်မလို့နောက်ပြသူကအထောက်ထားတွေလို့သူကအကုန်တင်းထားတယ်ကျွန်တော်ဆက်ယုံတငယ်ချင်းတွေဆိုအထောက်ထားတွေအကုန်လုံးတင်းထားရသူကသူတို့ပြရတဲ့အထောက်ထားတွေပဲနေအဲ့ဒါရအပြင်လည်းထွက်လို့မရဘူးဒီမှာအလုပ်လည်းရှောက်လို့မရဘူးအဲသူတို့ပြရရထောက်တာရ
အခုလက်ရှိမှာတော့နေဆက်မြို့မှာလောက်ကင်နေသူတွေကိုတရုတ်အစိုးရကပောက်ဖော်ကနဲ့နေထိုင်ခွင့်ပေးထားတာပါကက်ယောဂါကာလနိုင်ငံရခြားမှာရောက်နေသူတွေကိုယ်နေရစီပြန်လာဖို့ကိုလည်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုရေးမယောင်လိုင်းကတိုက်တွန်းထားပါတယ်နေဆက်ဒေသတွေမှာကျိုးစိုးရေးဂိတ်တွေဖွင့်ပြီးမြန်မာပြည်ထဲပြန်ဝင်လာသူတွေကိုလက်ခံပေးနေတဲ့အစီအစဉ်တွေရှိနေပေမဲ့လည်းပြည်တွင်းမှာစားတောက်နေထိုင်ရေးအတွက်အလုပ်အကင်ရှားပါမှုအခြေအနေကတော့ရှိနေတော့မှာပြည်ပြည်ဆိုင်ရာအလုပ်သမားရေးရအဖွဲ့ ILO ကတော့မြန်မာနိုင်ငံမှာကက်ယောဂါနဲ့နိုင်ငံရေးမတိမငြိမ်မှုတွေကြောင့်အခုနှစ်ဝက်အတွင်းမှာအလုပ်အကင်1.2တန်းသုံးရှုံးနိုင်တယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
ကိုရဲမမရှင် VOA မြန်မာပိုင်းရဲ့နက်နက်ခင်းနဲ့ညပိုင်းမှာတင်ဆက်နေတဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်အခုထုတ်လွှင့်နေတဲ့နက်နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နက်နက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 52တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရေဒီယိုကတင်ဆက်တဲ့အချိန်နဲ့တပြေးညီ Facebook နဲ့ website စာမျက်နှာတို့ကနေတိုက်ရိုက်နားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင
်။ VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းဒိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web page ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်8473748.info ဖြစ်ပါတယ်ဒါ့အပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamischannel ဖြစ်ပါတယ်။အတန်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamis ဖြစ်ပါတယ် VOA American တန်ရုပ်တန်နဲ့ရေဒီယိုထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီ။အခုဒုတိယပိုင်းအစီအစဉ်မှာဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ဒီ diplomatic way နဲ့ပေါ့နော်ဒီဆန္ဒပြရဲဆိုတာလည်းပတ်ဝန်းကျင်မှာရှိတဲ့တခြားလူမျိုးတွေလည်းပြီးဖို့ပြီးရဲ့ခါကြတော့လည်းအစိုးရပိုင်းနေနိုင်ငံတော်အစိုးရပိုင်းနေရာလည်းဒီပိုင်းရောက်နေမြန်မာရာစာသွေးမအေးဘူးဆိုတာကိုသိဖို့
ဒါကတော့ကုလသမဂ္ဂမှာမြန်မာကိုစားပြုမှုအနိုင်ရရေးပြီးပါရောက်လှုပ်ရှားသူတွေဆွေးနွေးထားကြတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးကြည့်ကြရအောင်ပါ။အာဖဂန်အမျိုးသမီးအစိုးရရှေ့နေတွေဟာတာလီဘန်တွေနဲ့သူတို့လွတ်ပေးလိုက်တဲ့အကျဉ်းသားတွေကိုစိုးရိမ်ကြောင်းရွံ့နေရပါတယ်။အာဖဂန်မှာရှိနေစေဖြစ်တဲ့ဒီအမျိုးသမီးရှေ့နေတွေဟာသူတို့ကိုနိုင်ငံတကာကအကူအညီပေးဖို့လဲတောင်းဆိုနေပါတယ်။ Frakunda Pyramani သတင်းပေးပို့ထားတာကိုကိုငင်းချမ်းကတင်ဆက်မှာပါ
။ဒါဘူးမျိုးတော်ရှေ့နေကြုံရုံးကအမျိုးသမီးဝန်ထမ်းတွေဟာသူတို့အသက်အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်။ပြီးခဲ့တဲ့အနှစ်20ကာလအတွင်းအစိုးရဝန်ထမ်းတွေနဲ့ရှေ့နေတွေကိုတာလီဘန်တွေကတတ်ခဲ့တယ်လို့ကြေညာထားတာကြောင့်တာလီဘန်တွေလက်အောက်မှာနေဖို့သူတို့အသက်အန္တရာယ်စိုးရိမ်နေရတာပါသူတို့ကိုလုံခြုံတဲ့နေရာပြောင်းရွှေ့ပေးဖို့နိုင်ငံတကာရဲ့အကူအညီကိုလည်းဒီအမျိုးသမီးအစိုးရရှေ့နေတွေကလိုလားနေတာပါအမီမဖော်လို့တဲ့အမျိုးသမီးရှေ့နေတူဦးက
အေးချာတာကတော့ကျမတို့လုံခြုံတယ်လို့မခံစားရပါဘူးအိမ်ကနေအပြင်အောင်ထွက်လို့မရပါဘူးတစ်ချိန်လုံးလည်းစိတ်မအေးရပါဘူးအမျိုးသမီးတွေနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လေးလေးနက်နက်ဆုံးဖြတ်ချက်ချဖို့လိုပါတယ်။အထူးသဖြင့်အစိုးရရှေ့နေတဲ့အတွက်ပါ။သူတို့အတွက်အသက်အန္တရာယ်ရှိနေပါတယ်။အချိန်တိုင်းမှာသူတို့လုံးကြံခံရနိုင်တဲ့အန္တရာယ်ရှိနေပါတယ
်။ပြီးခဲ့တဲ့လကတာလီဘန်တွေတိုင်းပြည်ကိုသိမ်းတဲ့အချိန်မှာလွတ်ပေးခဲ့တဲ့အကျဉ်းသားတွေကြောင့်အမျိုးသမီးအစိုးရရှေ့နေတွေဟာစိုးရိမ်ထိတ်လန့်နေရပါတယ်။နောက်ထပ်အမီမဖော်လို့တဲ့အမျိုးသမီးရှေ့နေတူဦးကပဲ
တာလီဘန်တွေကမကလွတ်ပေးလိုက်တဲ့အကျဉ်းသားတွေကလည်းချင်းချောက်မှကိုလည်းစိုးရိမ်နေရပါတယ်။အစိုးရရှင်းနေတွေကိုပြစ်မှတ်ထားမယ်လို့တာလီဘန်တွေကပြောထားတဲ့ဗီဒီယိုတွေဆက်ရွက်ဆက်ရန်အထောက်အထားတွေရှိပါတယ်။ထောင်ထဲမှာနေခဲ့တဲ့သူတချို့ကဖုန်းဆက်တာစားပုတ်ပြီးတော့လက်စားချေမယ်လို့ပြောဆိုတာတွေကျမတို့လုပ်ဖို့ကံပြတချို့ခံခဲ့ရပါတယ်။ဒါကြောင့်ကျမတို့လုံခြုံတယ်လို့လုံးဝကိုမခံစားရပါဘူး
။အာဖဂန်မှာပြီးခဲ့တဲ့အနှစ်20ကာလအတွင်းတိုးတက်လာခဲ့တဲ့အလုပ်လုပ်ခွင့်အပါအဝင်အမျိုးသမီးအခွင့်အရေးတွေကိုတာလီဘန်တွေကပိတ်ပင်လိုက်မှာကိုလည်းအမျိုးသမီးအစိုးရရှေ့နေတွေကစိုးရိမ်နေပါတယ
်ဒီအစိုးရအဖွဲ့အစ်တလဲအောင်မှာအမျိုးသမီးတွေအနေနဲ့အလုပ်ပြန်လုပ်နိုင်မယ်လို့မထင်ပါဘူးဆရာဝန်တွေနဲ့ဆရာမတချို့တော့အလုပ်ပြန်လုပ်ခွင့်ပေးမယ်လို့ထင်ပါတယ
်ပြီးခဲ့တဲ့လကတော့အမျိုးသမီးတွေကိုကာကွယ်ပေးမဲ့လုပ်ငန်းစဉ်အစ်စ်တွေမရေးဆွဲရသေးခင်မှာအမျိုးသမီးတွေအိမ်မှာပဲနေဖို့တာလီဘန်တွေကတိုက်တွန်းခဲ့ပါတယ်အမျိုးသမီးတွေရဲ့ပညာရေးနဲ့အလုပ်လုပ်ခွင့်ကိုမဆန့်ကျင်ဘူးလို့တာလီဘန်တွေကပြောထားပေမဲ့လည်းအမျိုးသမီးတက်ကြွလှုပ်ရှားသူတွေကတော့တာလီဘန်တွေရဲ့ဂတိတွေကိုတော်တော်ကြီးကိုတန်တရားရှိနေပါတယ်ခင်ဗျာ
ကိုငင်းကျမ်းပါရှင်မကြခင်မှာကတော့ဆော့ဆော့ကကြီးညာထားတဲ့ဒီအင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပါပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုအရင်ဆုံးကြည့်ကြရအောင်ပါအမေရိကန်တီထောင်စုတလွားကလုပ်ငန်းခွင်တွေမှာကိုဗစ်ကာကွယ်ဆေးထိုးဖို့သမ္မတဂျိုးဘိုင်ဒန်ကစီမင်းတချမှတ်လိုက်တာနဲ့ပတ်သက်လို့ Republican အမတ်တချို့ကကန့်ကွက်ခဲ့ကြတယ်လို့ Biden အစိုးရကိုတရားစွဲဆိုမှဖြစ်တယ်လို့လည်းသူတို့ကပြောပါတယ် VOA သတင်းတော့ Michelle Queen သတင်းပေးပို့ထားတာကိုကိုအောင်ကပြောပြမှာပါရှင်
ကိုဗစ်ကာကွယ်ဆေးထိုးဖို့ဘိုင်ဒန်ဆိုရရဲ့ဆောင်ရွက်ချက်ဟာပြည်ထောင်စုဆိုရရဲ့လုပ်ပိုင်ခွင့်ပေါင်းကိုကျော်လွန်လွှတ်ဆောင်တာဖြစ်ပြီးကာကွယ်ဆေးမထိုးသူတွေအနေနဲ့ဆေးထိုးဖို့ပိုဆန့်ကျင်လာစေတယ်လို့ဝေဖန်သူတွေကထောက်ပြပါရယ်စီမင်းတဲ့အရာအမေရိကန်တဝန်ကလုပ်ငန်းရှင်တချို့အနေနဲ့သူတို့ဝန်ထမ်းတွေအားလုံးဆေးထိုးလာစေဖို့ဆောင်ရွက်ရမှာဖြစ်ပြီးဆေးမထိုးဘူးဆိုရင်တော့ကိုဗစ်ရှိမရှိအပတ်စဉ်ဆက်ဆေးဖို့လိုအပ်မှာပါစီကံချိုးဖောက်မှုတစ်ခုအတွက်လုပ်ငန်းရှင်တွေအနေနဲ့ဒဏ်ကြေး14,000ပေးရမှာဖြစ်ပါတယ်အာကင်ဆော့ပြည်နယ်အုပ်ချုပ်ရေးမှူးအစာဟက်ချစ်စင်က NBC Meet the Press အစီအစဉ်မှာအခုလိုပြောပါရယ်
The problem is that I'm trying to overcome
the system.
John Hopkins တက်တူရဲ့စီရင်ကိန်းနှံတွေအရအမေရိကမှာလူပေါင်း40သန်းသန်းဟာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီး6,600လောက်သေဆုံးခဲ့ပါတယ်။အခုအခါမှာတော့အသက်70နှစ်အထက်အမေရိကန်84ရာခိုင်နှုန်းဟာကိုဗစ်ကဝယ်ဆေးထိုးထားပြီးပြီလို့ကူးစက်ရောဂါတားဆီးရေးနဲ့ထိကျုပ်ရေးဌာန CDC ကပြောပါတယ်။အခုသတင်းပတ်တွေအတွင်းမှာလည်းကာဝယ်ဆေးထိုးသူတွေပိုများလာတာပါ။ဒါပေမဲ့လည်းအမေရိကန်အာလုံးကြီးပါကာဝယ်ဆေးမထိုးဘူးဆိုရင်တော့ကိုဗစ်ကူးစက်မှုတွေဆက်ဖြစ်ပွားလာမှာမျိုးကိုတောင်းရှိသူတွေကစိုးရိမ်နေပါတယ်။သမ္မတဘိုင်ဒန်ရဲ့ကာကွယ်ဆေးထိုးလာဖို့ဆောင်ရွက်တဲ့အစီအစဉ်ပေါ်ကတော့ Republican ပြည်နယ်အုပ်ချုပ်ရေးမှူးတွေကကန့်ကွက်နေပြီးဥပဒေကြောင်းအရတုံ့ပြန်မှာဖြစ်တယ်လို့ဒီအစည်းအဝေးတက်ဟာဖွဲ့စည်းပုံနဲ့မကန့်ညီဘူးလို့ဆိုရတယ်။ဘိုင်ဒန်ဆိုရကတော့နိုင်ငံတော်ကစစ်မှားရေးဌာနတွေအပေါ်ညွှန်ကြားပိုင်ခွင့်ရှိတယ်လို့ခြေပါပြီးအဲ့ဒီဌာနတွေမှာဝန်ထမ်းပေါင်း18သန်းရှိပါတယ်။ဝန်ထမ်းလုပ်သား100နဲ့အထက်ရှိတဲ့လုပ်ငန်းခွင်တွေမှာဆိုရင်လည်းတန်း80လောက်ရှိနေတာပါ။ American လူလူစစ်မှားရေးဆိုင်ရာအရာရှိချုပ်ဒေါက်တာ Vivek Mathi က ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
။ This is an appropriate action we believe.
ဒီလိုတဲ့ဆောင်ရွက်ချက်ဖြစ်တယ်လို့ယုံကြည်ပါတယ်။အရေးကြီးဆုံးကလူလူစစ်မှားရေးရှုထောင့်ကနေကြည့်မယ်ဆိုရင်လည်းအလုပ်သမားတွေဘေးရန်ကင်းကင်းလုပ်ကိုင်နိုင်လေစီးပွားရေးပိုင်းမှာပိုအားကောင်းလာစေဖို့အထောက်အကူဖြစ်လေပါပဲ။
မကြသေးခင်ကလည်းသမ္မတဘိုင်ဒန်ဟာအမေရိကန်ဆိုရဝန်ထမ်းတွေကာကွယ်ဆေးထိုးဖို့အမိန့်ညွှန်ကြားချက်တစ်ခုလက်မှတ်ရေးထိုးခဲ့ပါတယ်။မကြသေးခင်ကအောက်ယူတဲ့ CNN လူလူစစ်တမ်းတစ်ခုအရအမေရိကန်စီးပွားရေးဟာမကောင်းဘူးလို့အမေရိကန်60နှစ်ရာခိုင်နှုန်းကတုံ့ပြန်ထားတဲ့အချိန်မှာပဲကာကွယ်ဆေးထိုးလာအောင်အမေရိကန်ဆိုရကကြိုးပမ်းလာတာပါ။ဒါပေမဲ့လည်းကာကွယ်ဆေးထိုးသူပုံများလာတာကြောင့်စီးပွားရေးပိုကောင်းလာမလား၊ကာကွယ်ဆေးမထိုးသူတွေကအစိုးရရဲ့အမိန့်ကိုပိုးပြီးတော့အခန်းဆန့်ကျင်လာမလားဆိုတာကတော့ဆက်ပြီးစောင့်ကြည့်ရမှာပါခင်ဗျာ။
ကိုအောင်အောင်အပတ်စဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်။အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီ။ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုတန်မတ်ကြီးဖြစ်ဆက်ပြီးအတိအမှတ်ပြုဖို့ကမ္ဘာတဝန်းမှာရှိတဲ့မြန်မာဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေဟာဒီရက်ပိုင်းတွေအတွင်းမှာအင်တိုက်အားတိုက်နဲ့တောင်းဆိုလှုပ်ရှားနေကြပါတယ်။ဒီအထက်မှာအမေရိကန်ကမြန်မာဒီမိုကရေစီရေးဒီတက်ကြွလှုပ်ရှားသူတွေလည်းပါဝင်ကြတာပါ။နယူးယောက်ခြေဆိုင် NYC Burmese Community ကမတ်ရှင်မင်း Virginia ခြေဆိုင် Freedom Justice Equality for မြန်မာအဖွဲ့ကကိုမျိုးစော်ဦးတို့နဲ့ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းဆွေးနွေးထားပါတယ်ရှင
်။မတ်ရှင်မင်းကိုမျိုးစော်ဦးဒီရဲ့ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာ
မင်္ဂလာပါဟုတ
်ဆိုတော့ကျွန်တော်မက်ရှင်မင်းနဲ့ကျွန်တော်စလိုက်ပါမယ်ကျွန်တော်ပထမဦးဆုံးမေးခွန်းပို့အခုဆိုရင်ဟလာကျွန်တော်တို့ဒီအစီအစဉ်ကိုအတန်လွှင့်မဲ့စက်တင်ဘာလ14ရက်အင်္ဂါနေ့ဆိုရင်ကုလသမဂ္ဂ86ကျင်းကျော်ဒီညီလာခံမှာ credential challenge ပေါ့နော်မြန်မာနိုင်ငံကိုဘယ်သူကိုစားပြုမလဲလက်ရှိတန်မတ်ကြီးဦးကျော်မိုးထွန်းကိုစားပြုမလားဒါမှမဟုတ်စစ်ကောင်စီကနေပြီးတော့အစိုးရတင်သွင်းထားတဲ့ဟလာတန်ကိုယ်စလဲကိုဒီပြုမလားဆိုတော့စပြီးတော့သူတို့ဆွေးနွေးကြပါမယ်ကျွန်တော်တို့သိထားသလားမနေ့ပြန်မှာအဲမနေ့ပြန်ဆိုတာတဲ့အင်္ဂါနေ့မှာအခုအတန်လွှင့်နေတဲ့အချိန်ဆိုရင်တော့ဒီ credential committee မှာပါမဲ့နိုင်ငံတွေကိုနိုင်ငံသူတို့ရွေးပြီးတဲ့အဆင့်ကိုရောက်သွားပါပြီနောက်ရက်ဒီမှာသူတို့ဒါကိုဆွေးနွေးကြမစိုးဖြတ်ကြမှာပေါ့နော်ကုလသမဂ္ဂထူထောင်လာမယ်ဆိုတော့ message မျိုးကိုမျိုးစော်ဦးတို့ကဟလာတန်မတ်ကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုတန်မတ်ကြီးဖြစ်ဆက်ပြီးတော့အသိနဲ့ပြုပေးဖို့ဆိုပြီးတော့ကုလသမဂ္ဂကိုတောင်းဆိုပြီးတော့ဆန္ဒပြတဲ့လူရှားမှုတွေကြည့်ကြလုံနေကြတယ်လို့ကျွန်တော်ဤလို့နားလည်ထားပါတယ်ဆိုတော့မရှင်မင်းမရှင်မင်းတို့အခုလုံနေတဲ့လှုပ်ရှားမှုရဲ့အရှိန်အဟုန်ကဘလောက်ကြီးတယ်လို့မရှင်မင်းပြောနိုင်ပါလားခင်ဗျ
တော်တော်အရေးပါရတယ်လို့ယုံကြည်ပါတယ်ကိုအခုဆိုရင်မြန်မာနိုင်ငံမှာလည်းဒီဒီလေးစင်ညာလိုက်ပြီဆိုတဲ့အခါကျတော့ပြည်သူတွေကတက်ကြွရနေတဲ့အချိန်ဖြစ်ပါတယ်အဲ့ဒါအပြင်ပြည်သူတွေတက်ကြွရနေတယ်လို့ပဲဒီမင်းအောင်လှိုင်တို့ဘက်ကနေလည်းပို့ပြီးတော့ဖိအားပေးပြီးတော့ ES ဆက်လုပ်နေတာကြီးကတိုးလှုပ်လာဖို့ပဲရှိပါတယ်အဲ့အတွက်ကြောင့်မလို့ဒီဘက်ကနေပြီးတော့ကိုအဝေးကိုရောက်နေတဲ့လွတ်လပ်တဲ့နိုင်ငံတွေကိုရောက်နေတဲ့ဒီဘက်မှာ free speech freedom to demonstrate ဒီလိုမျိုး right တွေရှိထားတဲ့နိုင်ငံမှာရောက်နေတဲ့လူတွေကပို့တိုးပြီးတော့ဒီ diplomatic way နဲ့ပေါ့နော်ဒီဆန္ဒပြရဲဆိုတာလည်းပတ်ဝန်းကျင်မှာရှိတဲ့တခြားလူမျိုးတွေလည်းသိဖို့ပြီးရဲ့ခါကျတော့လည်းအစိုးရဘက်နေနိုင်ငံတော်အစိုးရဘက်နေရလည်းဒီဘက်ရောက်နေမြန်မာတွေကစာသွေးမအေးဘူးဆိုတာကိုသိဖို့ပြီးတော့ Korea လည်း diplomatic way နဲ့သူတို့ရှိကိုပို့တဲ့စာတွေကိုလူတို့လူဆောင်တော့မှာလက်မှတ်တွေရအောင်ယူပြီးတော့များများပို့နိုင်လေလေပို့ပြီးတော့ထိရောက်လေလေဖြစ်မှာပါပြီးတော့ main line ဘက်ကနေပြီးတော့အများအားပြောနေတာသူတို့မှာ territory ရှိတယ်
ตรุว่าอโชจาอานาชีเลยสวดตะบอมิ้วเนี่ยโปรพาแกนดาဖြန့်နေရဲ့လူတွေဖြစ်တဲ့အတွက်ကြောင့်မလို့ဒါမားရဲ့ဆိုတာကိုညီမဒီမားတချို့မျိုးရင်တွေမှာလည်းဒီလိုမျိုးခက်ခဲနေရကြရအောင်ဆန္ဒပြနေပြီးလို့ရှိပါတယ်ဒါပေမဲ့အရင်အားလုံးမလုပ်နိုင်ဘူးပေါ့နော်ဖျက်ပြွားကြီးအစားလုံးကတော့ထွက်လို့လို့မရဘူးအတက်အိုးရင်စီးတော့အလုံးအကုန်လဲပြီးလုပ်နေရတာညီမဒီဘက်မှာဒါကဒါမှာကိုရီးယားအနေနဲ့ကင်းက
ှိရလို့မင်းအောင်လိုင်တို့ပြောနေတာတွေကအမှားတွေလိမ့်လဲတာတွေဆိုတာကိုထပ်ခါတလဲလဲမီဒီယာတွေရောကဘာတစ်ခုလုံးရောကို့အပေါင်းအသင်းအတိုင်းဝိုင်းပေါ့နော်ဒီမှာမဟုတ်တဲ့လူတွေရော remind လုပ်နေခြင်းဟာလိုအပ်တယ်ထိရောက်တယ်လို့သွေးအေးမသွားအောင်လုပ်တင်တဲ့အရာလို့ရှင်မင်းကယူဆပါရရှင
်ဟုတ်ကဲ့ခင်ဗျဆိုတော့မက်ရှင်မင်းကနယူးယောက်မှာခြေစိုက်တယ်ကိုမျိုးစော်ဦးကတော့ကျွန်တော်တို့ဒီဘက်ဝါရှင်တန် DC မေရီလန်းဗာဂျီးနီးယားပေါ့နော်နေတာတော့ဗာဂျီးနီးယားမှာဒါပေမဲ့ဒီ၃ပြည်နယ်နေရာ၃ခုဒေသ၃ခုမှာခြေစိုက်တဲ့လှုပ်ရှားမှုကိုကိုမျိုးစော်ဦးတို့ကလုပ်နေကြတယ်ဆိုတော့ကိုမျိုးစော်ဦးတို့ရဲ့လှုပ်ရှားမှုအချိန်ဝန်ကရောဘယ်လောက်ထိကြီးနေပါသလဲကိုမျိုးစော်ဦ
းဟုတ်ကဲ့ပါခင်ဗျတော်လိုင်းကြီးအခု9လတည်းဝင်လာတဲ့အခါမှာကျွန်တော်တို့ကဒီ DC movement မှာပြီးခဲ့တဲ့ရှစ်လေးလုံးနှစ်ပတ်လည်တော့လည်းလူ၄000ကျော်လောက်ပါဝင်ဆန္ဒပြပါတယ်အခုဒီ New York ကိုကျွန်တော်တို့ဒီဘက်ကဘတ်စီနဲ့ရောက်တရားပေါ့နော်အဲ့လိုမျိုးသွားပြီးတော့ဆန္ဒပြကြတယ်ကျွန်တော်တို့ဘက်ကလူတွေနောက်နေနေရဲအခါလာပြီးတော့ကူပေါင်းပါဝင်ရတဲ့အခါမှာနယူးယောက်မှာရှိတဲ့ The Criticism Challenge ဆိုခေါ်တဲ့အဲ့ဒီကိုကျော်မွန်းထွန်းရဲ့ဟိုဟာဘယ်လိုပြောရမလဲသူရဲ
့ကိုစားပြု
တဲ့ representation ကိုကျော်ပြီးကျွန်တော်တို့ဝိုင်းပြီးတော့ထောက်ခံကြတာဟုတ်လူတစ်ထောင်ကျော်လောက်ကမ်ပိန်းကြီးရှိပါတယ
်ဟုတ်ကဲ့
အဲ့တော့အကုန်လုံးကဆန္ဒပြတဲ့တော်လိုင်းကြီးကာလကြာလာတဲ့အမျှအကုန်လုံးသူ့မှာရှိတဲ့ potential သူ့မှာရှိတဲ့ကျွမ်းကျင်မှုတွေတဖြည်းဖြည်းကျွမ်းကျင်လာပါတယ်ပို့ပြီးတော့ဥပမာဟိုဟာဈေးရောင်းတဲ့လူကရောင်းမယ်ဟို fundraising အတွက်လုပ်တဲ့လူကလည်းစင်ကြည်လာတယ်ဒီဘက်ကနိုင်ငံရေးလှုပ်ရှားမှု speech လုပ်တဲ့လူတွေဒီဘက်ကဒီဟိုဘာမှပေးတွေပါတွေလုပ်တဲ့လူတွေဒါဗမာနိုင်ငံကို NGO ကိုစားပြုဖို့အတွက်လှုပ်ရှားနေတဲ့လူငယ်တွေလူငယ်လူကြီးမှန်တယ်များအကုန်လုံးပို့ပြီးတော့ inside outside အချိန်ရလာတယ်ပေါ့ခင်ဗျာဟုတ်ကဲ့ခုနကကျွန်တော်အဲ့ဒီပဲမြင်ပ
ါဟုတ်ကဲ့ခင်ဗျာဆိုတော့ဒီလောက်အားကျုံမှန်တက်ပေါ့နော်လူငယ်ကတော့ကိုမျိုးစော်ဦးလည်းပြောတယ်မရှင်မင်းလည်းပြောတယ်လူငယ်ကတော့ဟလာအများကြီးပါလာနေရောဒီလိုနိုင်ငံမျိုးမှာနေပြီးတော့ဟလာနေတတူကဂျုံကန်နေရတဲ့ကိုယ့်ရဲ့ရက်တီရဲ့အတွက်လုပ်နေရတဲ့အချိန်ကြီးဂျားထဲမှာကိုပဲကိုမိခင်တိုင်းပြည်ရဲ့အရေးအတွက်အချိန်ပေးပြီးတော့ငွေအားလူအားအချိန်စတဲ့အပြင်ပေးပြီးတော့လုပ်တယ်ဆိုတော့လွယ်တဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်အဲ့လိုနားလဲပါတယ်ဒါကတတော်ကိုအားစိုက်ပြီးတော့လုပ်ကြရတယ်ကိစ္စဆိုဒီလောက်ထိကိုအားစိုက်ပြီးတော့လုပ်နေတဲ့ကိစ္စအပေါ်မှာမရှိမင်းဘလောက်များမျှော်လင့်ချက်ထားပါသလဲ
အပြည့်ဝယုံကြည်တယ်ကိုနိုင်မယ်လို့အပြည့်ဝယုံကြည်တယ်အချိန်တိုင်းတာတစ်ခုတော့ကြာမယ်ပေးဆက်မှုတွေများမယ်ဒါပေမဲ့နိုင်မယ်ဆိုတဲ့ပန်းနိုင်ကိုသွားနေတာဒီလိုမျိုးလူတွေအကူအားအကူဒီလိုမျိုးရာကနန်းထောက်ကနန်းလေးပဲ objective တူတူမဟုတ်ဘူးအခုလိုမျိုးလူတန်းနဲ့ချီပြီးတော့ objective တစ်ခုတည်းကိုသွားနေတယ်ဆိုတာအဲ့ဒီအားလေအရန်ရှားတယ်ဒီလိုမျိုးအားနဲ့သွားနေရတဲ့ကြောင့်နိုင်ကိုနိုင်မှာလို့ယူဆရတဲ့ကြောင့်မလို့ဘာပဲလိုအပ်လို့ကပေးဆက်ရတာတန်တယ်ဒီအပြင်ကမြန်မာပြည်ပေးဆက်ရတာတီရွေးကမြန်မာပြည်တကယ်ရင်ဆိုင်နေရတဲ့ဆိုင်ဘာမှမရှိတဲ့အတွက်ကြောင့်မလို့တမျိုးတွေဆက်ကိုလုပ်ရမယ်။နိုင်ကိုနိုင်မယ်ဆိုရက်ရည်ရွယ်ချက်နဲ့ပဲဆက်သွားမယ်ကို
။ကိုမျိုးစော်ဦးရောဘလောက်ဒီမျှော်လင့်ချက်ထားတယ်လဲ
။ကျွန်တော်တို့ကဒီကဘာလုံးကမှာရှိတဲ့ဝေရောက်မြန်မာပြည်အကုန်လုံးကဒီအောင်ပဲအားကျုံမှန်တိုက်ပေါ့နော်။မျှော်လင့်ချက်ကိုအကြီးထားပြီးတော့အကုန်လုံးပူးပေါင်းမှဝင်ကြတာ။ကျွန်တော်တို့အမေရိကန်တနိုင်ငံလည်းမဟုတ်ပါဘူး။နိုင်ငံတကာမှာရှိတဲ့ဝေရောက်မြန်မာပြည်ပြည်တွင်းမှာရှိတဲ့ပြည်သူလူထုကိုခံစားနေရတဲ့ဒုက္ခတွေကိုကိုးစားပြုပြီးတော့ကျွန်တော်တို့ကတက်ကြွတာဝန်းရံကြပြီးတော့သူတို့တွေလုံခြုံဖို့အတွက်ကိုကျွန်တော်တို့ကအမှန်တကယ်ပဲရင်ထဲမှာဆန္ဒအပြည့်ဝနဲ့ကျွန်တော်တို့ကူးပေါင်းပါဝင်ကြ။အဲ့တူကကိုရုံးကန်တဲ့ဟာတွေကိုမေ့ထားပြီးတော့ပြင်ပန်းနဲ့မောတဲ့သဘောမထားဘဲနဲ့နော်ဟိုမိသားစုဆိုလည်းကလေးတွေပါပါတယ်ပြည်မှာအကုန်လုံးခေါ်လာပြီးတော့ရအောင်ကျွန်တော်ရအောင်ချီတက်လာခဲ့ကြတာပါ။မှန်တာတဲ့နေရာဆုထားတဲ့နေရာ။ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ရဲ့မျော်လင့်ချက်ကတော့တကယ်ကိုအကြီးကြီးလို့ပြောလို့ရပါတယ်ခင
်ဗျ။ဟုတ်။ဆိုတော့မျော်လင့်ချက်ဆိုတာကကျွန်တော်တို့အခုပြောကြတဲ့အချိန်ဒီမှာအဓိကချက်ကတော့ဟလာလက်ရှိတန်မတ်ကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံကိုစားပြုတန်မတ်ဖြစ်ဆက်ပြီးတော့အသိမှတ်ပြုဖို့ပေါ့နော်။ဒါကလက်ရှိမှာမဲရှင်မင်းတို့ကိုမျိုးစုံတို့ဟလာတွန်းတွန်းတိုက်တိုက်နဲ့အားကျုံမှန်တယ်လုပ်နေကြတဲ့ကိစ္စပေါ့။ဆိုတော့မက်ရှင်မင်းအကယ်၍များဒါကုလသမဂ္ဂရဲ့ဆိုမဲ့ချက်ပေါ်မှာမူတည်တာပေါ့နော်။ကုလသမဂ္ဂဒီ ကိုစားပြုမှုဆုံးဖြတ်ရွေးချယ်ရေးအတွက်လို့ပြောရမှာပေါ့ခရစ်တန်ရှယ်ကော်မတီကနေပြီးတော့ဆုံးဖြတ်တဲ့ပုံမှာမူတည်တဲ့တခါကုလသမဂ္ဂသူတွေညီလာခံမှာတက်နေတဲ့အဖွဲ့ဝင်နိုင်ငံအားလုံးရဲ့ဆုံးဖြတ်ချက်ပုံမှာမူတည်မယ်ဆိုတော့တကယ်၍များဟာလားမရှင်မင်းတို့မျှော်လင့်တယ်လို့ဖြစ်မလာခဲ့ဘူးပေါ့ဖြစ်မလာခဲ့ဘူးလို့တက်တက်ပြောရရင်တော့ဟာလားဦးကျော်မိုးထွန်းကိုငါနိုင်ငံကိုစ
ဒီဒီဗီရှင်ပို့စတုံးလုပ်မယ်ပေါ့ဖျူချာမှာပဲစတုံးဖြစ်မယ်အခုလောလောဆယ်မစတုံးဖြစ်သေးဘူးပဲဖျူချာအဲ့လိုတွေဖြစ်လာခဲ့ရင်တော့လူဆိုတော့ခဏတော့စိတ်ကြည့်ကြမယ်ဒါပေမဲ့အားရော့သွားလို့မရဘူးဒီ UN အိုးတခြားနိုင်ငံတွေကဝင်ကူပါကိုကတော့အကူအညီတောင်းကကိုတောင်းတယ်ဒီနိုင်ငံကဂါဗာမန့်ကဂါဗာမန့်ကူညီပါလို့တောက်ချက်ကူညီတောင်းလာတာကိုတောင်းတယ်နှုတ်တော်လာတာကိုတောင်းတယ်ဆက်လို့ဆရာရှိတာလုပ်ရမှာလဲကိုတောင်းတယ်မယ်အဲ့တော့ဟိုဘက်က UN ကမကူညီပေမဲ့လဲဆက်သွားရမှာပဲအခုလောလောဆယ်တော့တောက်ချက်ထားနေတာပေါ့နော်ဒီအားဖြစ်လာရင်တော့အထောက်အကူအများကြီးဖြစ်မှာမဟုတ်လို့မဖြစ်လာဘူးဆိုရင်လဲကိုကမြန် တရိုက်သူတို့စာရေးပြီးတော့တန်ယုံတွေကိုစာရေးပြီးတော့ပဲကူညီပါအန်ယူဂျီကိုအတိမတ်ပြုပါတနိုင်ငံချင်းကအတိမတ်စပြုလာဖို့ United Nation အနေနဲ့မတိမတ်မပြုနိုင်တော့ပါဒီလိုဖြစ်လာအောင်အထူးသဖြင့်အေရှားနိုင်ငံတွေကိုဦးစားပေးပြီးတော့ပေါ့နော
်
ဟုတ်ကဲ့ US နဲ့ဆက်ပြီးတော့ဖိအားပေးရနေတယ်အဲ့လိုပဲဆက်သွားရမှာပဲကိုစိတ်ကြကြသွားပြအကြောင်းမရှိဘူးဒီမှာလာပေါင်းများစွာလဲတကူလဲဖြတ်တန်းလာပြီမြန်မာနိုင်ငံရဲ့အနေနဲ့ကတိတိယောက်ကူညီပို့ပေါ့ပေါ့ထင်းနေမရပဲနဲ့လေအဲ့တော့ဆက်သွားရမယ်အခုဆိုရင် international မှာဒီမျိုး internet ကိုလည်းကျေးဇူးတင်တယ်အကုန်လုံး connect ဖြစ်တယ်ဒီမျိုးတွေတူတူစကားပြောလို့ရတဲ့နေရာမှာလည်းရှိနေရှိအဲ့ဒါမလို့တမီးတို့မြန်မာနိုင်ငံမှာဖြစ်နေတဲ့ဖြစ်ချက်တွေကိုဖုံးထားလို့မရဘူးအဲ့တော့မြန်မာပြည်အဝေးရောက်တဲ့မြန်မာတွေကချိတ်ဆက်ပြီးတော့ဆက်ပြီးတော့တိုက်သွားမယ်။ကိုရတဲ့အပိုင်းကနေရအောင်။ဟုတ်ကဲ့စိတ်ကြကြတော့မရဘူးလို့အားလုံးတိုက်တွန်းချင်တယ
်။ဟုတ်ကဲ့။ကိုမျိုးစုံဦးရောတကယ်ရင်းများကိုမျိုးစုံဦးတို့မျှော်လင့်တယ်လို့ဖြစ်မလာဘူးဆိုရင်စိတ်လက်ပြစိတ်ပြက်လက်ပြက်များဖြစ်နေမလား၊စိတ်တက်များကြာမိမလား၊ဘလူများအဲ့ဒီအပေါ်မှာကိုမျိုးစုံဦးသဘောထားမိမလဲ
။ဟုတ်ကဲ့ကျွန်တော်တကူတယ်သဘောထားပြောရရင်တော့ကျွန်တော်ကအစိုးရရဲ့ကအဲ့လိုမျိုးဟိုပလန်အင်းနဲ့မရဘီသွားမယ်စီသွားမယ်ပေါ့နော်ကျွန်တော်တို့တော့တောက်လျှောက်အခြေရေးရှိပလန်အတွက်ကိုတခါလေးစဉ်းစားထားပြီးတော့မှကျွန်တော်တို့ဒီတိုက်ပွဲကိုဝင်ခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့တခြားအခုတကဘာလုံးကရှိတဲ့ဝေရောက်မြန်မာရဲ့လက်ချင်းချိတ်ပြီးတော့အခုလိုလုံနေကြတဲ့အချိန်မှာသူတို့ကိုဒီလိုမျှော်လင့်ချက်ဖြစ်မလာခဲ့တဲ့အချိန်မှာဘယ်လိုမျိုးပြင်ဆင်ရမလဲဆိုတော့အရင်အတဲ့ပုံပြီးသွေးဆုပ်ကျွေးစီးညှို့ရမယ်တိုင်းနာတွေကလည်းပို့ပြီးတော့စီးလုံးညှို့ရမယ်မြန်မာနဲ့တိုင်းနာတွေကအကုန်လုံးတတွေ့ရတဲ့တန်နဲ့ဖြစ်ရအောင်เนาะအဲ့ဒီအရာကိုတိတိကျကျညှိနှိုင်းနဲ့လုပ်ကြမယ်ဆိုရင်ကိုကကိုကိုရင်လည်းအောင်မြင်မှုရာမခဲခြင်းပါဒီကြီးပါနိုင်ငံတွေကကူညီမှလည်းမဟုတ်ဘူးဒါပေမဲ့ကူညီနိုင်တော့ရနိုင်တဲ့များတော့ကျွန်တော်တို့ဒီဘက်ကအဝေးရောက်မြန်မာတွေကအစွမ်းကုန်လုပ်ရမယ်ပြည်တွင်းကိုလည်းပံ့ပိုးမယ်ဆိုရင်ဒီရည်မှန်းချက်ကတနည်းနည်းတစ်ချိန်မှာပြည့်ဥပြည့်ရမယ်ရည်မှန်းချက်တစ်ခုဖြစ်ပါတယ်ဒါအားလုံးရဲ့ဆန္ဒပါပဲ
ဟုတ်ကဲ့ပါဆိုတော့အခုလက်ရှိကဟလာစေကောင်စီကအာဏာသိမ်းထားတယ်ပေါ့နော်ဒီကောင်စီအနာသိမှုကိုသဘောမတူဘူးလက်မခံဘူးစန့်ကျင်တယ်ဆိုပြီးတော့ဂျာကာလာပြည်သူညွေဆွေရအန်ယူဂျီဆိုတာဖွင့်ထားတယ်။ဂျာကာလာပြည်သူညွေဆွေရအခြေခံက CRPH ပေါ့ပြည်တော်စုထွတ်တော်ကူစားပြုကောမဒီကျွန်တော်တို့2020နိုမာလရွေးကောက်ပွဲကနေပြီးတော့တက်လာတဲ့ထွတ်တော်ကူစားလေတွေနဲ့ဖွင့်စည်းထားတဲ့ CRPH CRPH ကနေပြီးတော့တခါအန်ယူဂျီဆွေရကိုဖွင့်စည်းထားတယ်။မရှိမင်းအန်ယူဂျီတို့ CRPH တို့ဒီဖွင့်စည်းတဲ့အပေါ်မှာမရှိမင်းတို့ဘယ်လောက်အထိယုံကြည်ကူစားမှုရှိပါတယ်ခင်ဗျာ
အပြည့်ကယုံကြည်ပါတယ်ဒီလိုမျိုးအားနည်းချက်တွေကတော့ရှိမှာပဲကိုကျော်ကဒီကာလမှာ NUG ကိုရှင်မင်းတို့မိတ်ဆွေတငယ်ချင်းငယ်ပေါင်းကြီးပေါ်ရဲမှလည်းအားမရဘဲနဲ့ဝေဖန်တဲ့လူတွေရှိတယ်ဒါဟာဝေဖန်ခံနိုင်ရမယ်ဆိုရဆိုတော့ပြည်သူကတင်ပြထားတာဖြစ်တဲ့ပြည်သူကကိုယ်ကဲပိုင်ခွင့်ရှိတယ်ဒီနိုင်ငံကလည်းဒီလိုပဲတကယ်က President ဆိုတာပြည်သူကို serve လုပ်တာဆိုတော့ဝေဖန်နိုင်ရောခံနိုင်ရမယ်ဒါပေမဲ့သူတို့ကလည်းအပြည့်အဝယုံကြည်မှုရှိတယ်ဝေဖန်နိုင်လည်းကိုရီးယားမယုံကြည်ရတော့မဟုတ်ဘူးသ ဒီလိုမျိုးစစ်တပ်ကနေပြီးတော့စစ်တပ်ချစ်တပ်ကနေပြီးတော့လက်နက်သုံးပြီးတော့ချုပ်ချုပ်ချယ်မှုစူးစမ်းနေကာလမှာအုတ်ချွားရတဲ့ကြောင့်မတို့ကပြေးလွှားနေရတယ်ပုံရှောင်နေရတယ်တက်နိုလော်ဂျီပိုင်းကလည်းမြန်မာနိုင်ငံအလောက်အဒ်ဗန့်စ်မဖြစ်ဘူးအင်ဖရာစထရက်ချာလည်းငွေရေးအသိစရောင်းဖြစ်တာမဟုတ်ဘူးအမေရိကန်ဆန်းစုကြည်တွေလက်အောက်မှာတမျိုးနိုင်ငံလေးကလေးနှစ်ခွဲကာလလေးပဲရှိသေးတယ် PH ကနေတင်ပြလိုက်တဲ့အန်ယူဂျီအစိုးရမှာဒါကိုပြည်သူတွေဘက်ကလည်းနည်းနည်းပေါ်ပါတော့ပြည်နာလည်းပြရမှာပေါ့နော်ဒါပေမဲ့ကိုရအဝေးရောက်နေတော့ဟုတ်တယ်ပြောဖို့ကလွယ်တယ်ပြည်တွေမှာတကယ်ခံစားရတဲ့ပြည်သူတွေကများများပြီးသေးတယ်နော်ပေါ့လေအဲ့ပြည်သူတွေတအားကိုကျင်းစားပြီးတကယ်ချင်းနေရလဲခံပြင်းတာပေါ့လေဒါပေမဲ့ရှင်မင်းတကူလဲနေနဲ့ရှင်မင်းတို့ဖွဲ့စည်းနေနဲ့ပြောရရင်တော့ယုံကြည်မှုအပြည့ ခုတည်းရပဲလုပ်လို့မရဘူး။သူတို့ကတော့ legislation တော့ judiciary တော့ executive တော့ level တွေချပေးလိုက်မယ်။ဒါပေမဲ့ပြည်သူကတခြားပိုင်းတွေ one way ထူထောင်မှတာမြန်မာနိုင်ငံဘယ်နိုင်ငံဖြစ်ဖြစ်ကအဆင်ပြေမှာ။အဲ့လိုမျိုးပဲခံယူတယ်။ဒီတာဝန်တစ်ခုကို NUG တစ်ခုလည်းပဲမပေးထားဘူး။ကိုယ်နိုင်ငံကားမို့ဆိုတော့အကုန်လုံးကတယောက်တစ်လက် one လုံးမှသာကောင်းမှာဖြစ်တဲ့တခြားမလို့ NUG ကိုဝေဖန်လို့ရတယ် NUG ကလည်းဝေဖန်တာကတကယ်ဝေဖန်တဲ့အရာဆိုသူလည်းပြင်ဆင်တဲ့နဲ့အပြည်သူကလည်းကိုယ်နိုင်ငံကိုလောက်ရမယ်။အဲ့လိုခံယူထားပါရဲ့ရှင်။ကို November 2020မှာ legally democratic election မှာရွေးချယ်ထားတဲ့အစိုးရပေါ်ယုံကြည်မှုရှိပါရဲ့ရှင
်။ကိုမျိုးစောဦးတို့ရောခုနမက်ရှင်မင်းပြောသလိုဟလား NUG အစိုးရပေါ်အားမလို့အားမရဖြစ်တာတွေတချို့ဟာတွေဘဝင်မကြဖြစ်တာတွေတချို့ဟာတွေဟိုလူလေးမလုပ်ဘူးလားလူလေးမလုပ်ဘူးလားဘာလို့ပြင်းနေရတာလဲစသဖြင့်အဲ့လိုမျိုးလေးတွေဖြစ်သလား။တကယ်ယုံကြည်အားထားမှုရှိသလားကိုမျိုးစောဦ
း။ကျွန်တော်တို့ကတော့တကယ်ယုံကြည်အားထားမှုရှိပါဘာလို့လဲတော့အဓိကအားဖြင့်ဟာတီတူရဲ့တပီလောကဆန္ဒပေါ့နော်တပီလောကဆန္ဒနဲ့ရွေးကောက်ထားတဲ့ data အမှတ်တွေဖြစ်တယ်သူတို့မှာပြည်သူလူထုပေးထားတဲ့ petition လုံးရှိတယ်ပေါ့နော်ကျွန်တော်တို့ကသူတို့ပဲအဓိကဟိုရုံကြီးကြီးနဲ့ကိုဆက်ဆံပါခင်ဗျကျွန်တော်တို့ဘယ်ဖွဲ့စည်းပြီးဖြစ်စေတာမူဒီဘက်ကကိုလုံနိုင်တာကိုလုံတယ်လို့မျိုးသူတို့လည်းအဓိကသူတို့ရဲ့ policy ကိုကျွန်တော်တို့ကအနောက်ကတေးချလိုက်ပါလေဗျတေးချလိုက်တဲ့အခါမှာအခုလိုမျိုးတချို့နေရာတွေကပုံဖြတ်တဲ့ဟာရှိတယ်ခေါလာဟာလာလိုမျိုးဖန်တီးပြီးတော့ဒီတော်လိုင်းကြီးကိုအားနဲ့အောင်တမင်တကာပေါ့နော်ဟိုပြည်သူလူထုကြားထဲမှာဝါဒဖြတ်နေတာရှိတယ်အဲ့ဒါတွေကိုလည်းကျွန်တော်တို့ဒီဘက်တစ်ဖက်တစ်လမ်းကဥပမာကွာကိုကိုနဲ့နီးစပ်တဲ့ပတ်ဝန်းကျင်မှာကိုကပြန်ဖြတ်နိုင်ရမယ်ဒီဒီတင်းအမှန်ကိုအမြင်အမှန်ဆိုတော့ကျွန်တော်တို့ကအဲ့ဒါတွေလည်းလုပ်ပါတယ်ဟောအဲ့အဓိကဒီဒီဒီဘူဝါဒအပိုင်းမှာမှားယွင်းရှိကောင်းရှိရာတွေပါလေဟိုပြည်သူလူထုအခက်နားလည်နိုင်မှုအတွက်အခက်အခဲတွေရော solution တွေရောကျွန်တော်တို့ကပြန်ပြနေအောင်ကျွန်တော်တစ်ဖက်တစ်လမ်းစူးစမ်းပ
ါဟုတ်ကဲ့ကျွန်တော်အခုမင်းနေနဲ့ခေါင်းထဲမှာကျွန်တော်ဂျပန်မီးခွန်းတစ်ခုပေါ်လာတယ်မက်ရှင်မင်းဟောကိုမျိုးစောဦးကိုကျွန်တော်မေးချင်တာခက်တူတူနဲ့ကျွန်တော်ဖြစ်ပြီးဆိုတော့မက်ရှင်မင်းတို့အခုလုပ်နေတာကဒေါ်ဆန်းစုကြည်နဲ့ NLD ပါတီအာဏာရဖို့လားဟာလား NGO အာဏာရဖို့လုပ်နေတာလားဒါမှမဟုတ်ဗမာပြည်မှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုလက်မခံတာစစ်ပြောရရင်စစ်အာဏာရှင်စနစ်ပေါ့စစ်အာဏာရှင်စနစ်ပြန်ပြီးတော့အုပ်ချုပ်လာမှာကိုလက်မခံတာဘယ်ဟာကိုလုံနေကြလဲ NLD နဲ့ဒေါ်ဆန်းစုကြည်အနာရဖို့လုံနေကြလားဆီအနာရှင်စနစ်ကိုချုပ်ငင်းမှုလုပ်တာလား
ဆီအနာရှင်စနစ်ချုပ်ငင်းပြီးတော့ရှင်မင်းတို့ရဲ့ဒီမိုကရေစီရေကောက်ပွဲမှာအနာရထားတဲ့ကိုယ်စားလှယ်ရရွေးမြောက်ထားတဲ့အစိုးရပြန်ရဖို့အရေးကိုလုပ်တာပါရှင
်ကိုမျိုးစောဦးရောဘယ်လိုလဲ
ကျွန်တော်ကတော့ဒီပြည်သူတွေကိုဒီတောက်လျှောက်ပေါ့နော်နေပေါင်း80နီးပါးဒုက္ခပေးလာတဲ့စနစ်တစ်ခုရှိပါပမာကြီးမှာအဲဒီစနစ်ကဆီအနာရှင်စနစ်ကြီးတစ်ခုလည်းမဟုတ်ဘူးအဲ့ပတ်ဝန်းသူတို့နဲ့ပတ်ဝန်းကျင်အသားဝိုင်းမှာခရိုနီလုပ်ပြီးတော့ချမ်းသာတဲ့ကိစ္စတွေမတရားခံရတဲ့ကိစ္စတွေအများကြီးရှိပါတယ်ဗျာဒါတွေကပြောရရင်တော်တော်လေးလေးကြည့်ပြန်ပါဒီစနစ်ကြီးတစ်ခုလို့ရိုက်ချိုးဖို့အဓိကထားပါဒီအစိုးရဒီမေစု၅နှစ်လောက်လုပ်ခဲ့တဲ့အစိုးရမှာတော့တော်တော်လေးပြောင်းဒီပြောင်းပြောင်းလဲဖို့စတင်နေချိန်မှာဒီလိုအချိန်ကောင်းကိုရိုက်ချိုးလိုက်တဲ့ကြောင့်အမှန်တမ်းကလည်းပြည်သူလူထုအကုန်လုံးကနာကြည့်ရပါတယ်ဒီကိစ္စကိုအဲကြောင့်မို့ဒီစနစ်ကသာအဓိကတည့်ရခံပါလို့ကျွန်တော်ပြောချင်ပါလူပုဂ္ဂိုလ်တူတယောက်ကောင်းဆောင်ပြီးအာနာရှင်လောက်တာမျိုးမဟုတ်ဘဲနဲ့အဲ့စနစ်တစ်ခုလုံးကစိုးဝါးဆိုတာဒုက္ခပေးနေတယ်စနစ်လို့ကျွန်တော်ယူဆလို့အဲ့စနစ်ကိုရအောင်တိုက်တာဆို
တော့အဲ့ဒီစနစ်ကိုတိုက်တဲ့နေရာမှာမရှိမင်းနောက်ထပ်ဘယ်လောက်ကြာကြာတိုက်ရအောင်မဲလို့များတွေးထားတာတွက်ထားတာရှိလား
ခုစစဖြစ်ချင်တော့ကိုကျော်ရဲ့အလားကြာမယ်လို့မထင်ဘူးပေါ့အဲ့တုန်းကတော့လူတွေးနေပေါ့ရိုးရိုးလူအတွင်းနဲ့ဒါပေမဲ့တချို့ကိလူပေါ်ဆိုတာကိစ္စများများ politics ဆိုတာလည်းအရင်ချုပ်ထွေးပါပဲပြီးတော့ခါကျတော့အခုလိုအနေထားမှာတရုတ်နဲ့ရုရှားရဲ့ပ Papa anak saya mula lagi ah cerita mai. Tadi malu biar Afghanistan mah US ye history ale show tui bawa. Tadi alam ni mana yang tanya mushi ye. Tukar biar anak saya Asia nang yang tanya mushi le. US ni lah kau ini maha macam labu tak kau. Nenek ni cakap apa terus. Tidur ya Afghan macam cakap ke sahaja dia. Mak bawa ini nak hamil si nenek. Aro nenek lo jangan nenek lo usah. Kau memang mana bawa sih mana jawab ni. Tapi bawa sih kau. Di seminar gua aku sepi tengok amelu. Jadi kan, pan gua lojen ni ayau, mabiao gua buat. Gua apa sih cina le? Kuna aku biao gua jom mui biao lagi biao kerja luai. Seni gua piak gua piak mah. Macam cina aku, di generation biar nak sama macam cina aku terus. I got bego. Okay sih.
Gua mui zau yo, jono gua mili lah. Di seni gua, gua mui zau lu macai de seni gua, tay de ni amam. Belau cina ini sura masa.
ตัวเชื่อมมือมีอะไรสิทธาล่ะโอเคสาระจ้าเราจันนรุว่าโอ้ดีสเน่ก็ไม่ใช่ผู้รู้ตีอย่างก็ไอ้เราดีตอนไหนมาป่าวเวียนบีโร่ใต้เกิดจ้าทำไมไม่กูตอนไหนกูขนาดล่ะด้วยจังมาพิจารณาเลยกามาจันนรุว่าปูลีปูลีหลังตีว่าเลยดีใจในนิยมกูว่ายี่จีจ้าดีจะพี่ลงมาชี้เรื่องลุยอะไรแต่ใครเนี่ยตอนนั้นมูยี่จีจ้าทำไมอ่ะตัวเย่เย่เสมอเลยจันนรุน่าเลยล่ะอะไรกามาจันนรุว่าโอ้ เราเย่เบื่อว่าเชิงการะตะคุ่มมาไปเนี่ยอุบะกว่าจันนรุดีสิสุยาเจ้าจ่าวัยจันนรุเฟรดเวียดีดังสุปอบาบูด้วยจันนรุนี่ยานายาบีโอแต่ในนั้นเนี่ยโอ้ดีเฟรดเวียดีดังสุปอบาตัวเด็กว่าจูดามเองใช่ใช่ตัวพี่สี่เกเรดีใจดีอยู่เปลี่ยนเลยจูดามมาใช่เลยจันนรุดูดีสุดบุบลาวดีเจ้าขายยาวนี่จ้าเลยไอ้รู้จันนรุว่าดีอเชิงการะตะคุ่มมาเบื่อไปเนี่ยจันนรุที่มันจะไปไหนอะพระมาตะคุ่มดีสิสิสิสิสิสิสิสิสิสิสิสิสิสิสิสิสิสิสิสิสิ အခုဒီအချိန်ကာလဆိုတာကျွန်တော်တို့ကခံမှန်းလို့မရတဲ့ကိစ္စတခုပါပဲ
။ဟုတ်ကဲ့ပါ။ဟလာဘလောက်ပဲအချိန်ကြာပြီးဖြစ်စီကိုလူချင်းနဲ့မှန်းထားတဲ့ပန်းတွေကိုရောက်အောင်သွားဖို့အနည်းငယ်ခြားထားကြတယ်လို့ကျွန်တော်အဲ့လိုပဲနားလည်ပြီးပါတယ်။မက်ရှင်မင်းတို့ကိုမျိုးစော်ဦးတို့ရှောင်းနေကြတဲ့လမ်းခီရှောင်းမြူတာရပြီးတော့လူချင်းနဲ့ပန်းတိုင်ကိုခက်မြက်မြက်ရောက်နိုင်ပါစေလို့ကျွန်တော်ဆုတောင်းပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။
ဒါကတော့ကုတ္တကျော်သိန်းတင်ဆက်တဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ပါရှင်။ဗုဒ္ဓဘုရားနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရယ်။အခုတော့ကိုအောင်လွင်ဦးကသတင်းချင်းချုပ်ကိုပြောပြမှာပါ။
တာလီဘန်တွေပေါ်လက်ရှိချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေကိုပြန်ရုပ်သိမ်းမှာမဟုတ်ပေမဲ့ကုလသမဂ္ဂဆန္ဒမှုဆိုင်ရာအချက်အလက်ကြုံနေတယ်လို့သတိပေးထားတဲ့အာဖဂန်နစ္စတန်နိုင်ငံမှာလိုအပ်နေသူတွေအတွက်ဆန္ဒမှုအကူအညီကိုဆက်လက်ပေးရမှာဖြစ်တဲ့ကြောင်းအမေရိကန်ကပြောလိုက်ပါတယ်။ဆန္ဒမှုအကူအညီဖြင့်နောက်ထပ်ဒေါ်လာ64ဒဏ်နီးပါးပေးရမယ့်ကြောင်းအမေရိကန်ကကြေညာပြီးနောက်တစ်ရက်မှာပဲအာဖဂန်လူထုအတွက်ကုလသမဂ္ဂအေဂျင်စီတွေအစိုးရမှောက်တဲ့အဖွဲ့အစည်းတွေကတစ်ဆင့်အကူအညီတွေဆက်ပေးသွားမယ့်ကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်တာပါ။ကုလသမဂ္ဂကတော့အာဖဂန်နစ္စတန်နိုင်ငံမှာလူပေါင်း17တန်းလောက်အတွက်ဆန္ဒရေးကကျန်းမာရေးဆက်ရှောက်မှုကိုလုံစီယာနေရနဲ့မဖြစ်မနေလိုအပ်တဲ့ထောက်ပံ့တွေအတွက်ဒီနေ့မှာတန်း6600တန်းရရှိဖို့အကူအညီတောင်းခံထားတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအတွက်အရေးပေါ်အကူအညီဖြစ်ဒေါ်လာတန်ပေါင်းများစွာကိုနိုင်ငံတကာကူညီထောက်ပံ့မဲ့အရေးကိုတာလီဘန်ဆွေးနွေးကကျေဆွလိုက်ပါတယ်။ဒါပေမဲ့လည်းတာလီဘန်ဆွေးနွေးကိုအမေရိကန်နဲ့နိုင်ငံတကာကဝေဖန်မှုတွေကိုတော့ပယ်ချခဲ့တာပါ။နိုင်ငံတကာရဲ့အကူအညီနဲ့ပတ်သက်လို့ထင်သာမြင်သာရှိပြီးတကယ်လိုအပ်နေတဲ့သူတွေထံအရောက်ပြောင်းရပါစေမယ်ဆိုပြီးတော့လည်းတာလီဘန်ရဲ့နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။စီရီးယားနိုင်ငံမှာပြည်တွင်းစစ်စနစ်ကျလာချိန်မှာပဲတက်ခတ်မှုတွေနဲ့ကြမ်းဖက်မှုတွေတိုးလာနေပြီးဆေးရဆွေးမှုနဲ့လူသားတူပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမြောက်နိုင်တဲ့လူရဲတွေကိုလည်းတွေ့ရတဲ့အကြောင်းကုလသမဂ္ဂစုံစမ်းရေးအဖွဲ့ကပြောဆိုလိုက်ပါတယ်။စီရီးယားနိုင်ငံမှာပြည်တွင်းစစ်စတင်ပြီး9လကြာ2011ခုနှစ်မှာဩဂုတ်လမှာဖွဲ့စည်းခဲ့တဲ့အဖွဲ့အစည်း3ပါးစီရီးယားဆိုင်ရာကုလသမဂ္ဂစုံစမ်းရေးကော်မရှင်ရဲ့အစီအစဉ်ခံစားမှုတော့လူခွင့်ရေးကောင်စီမှာတင်သွင်းမှာဖြစ်ပါတယ်
။ကျေးဇူးပါရှင်။သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြသွားတာပါ။VOA မြန်မာပိုင်းရဲ့ဒီဗုဒ္ဓဘုနေ့နနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနေ6နာရီကနေ9နာရီထိဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါရှင်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ပါ။ရုပ်တံအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ရှင်။ကျွန်မကအင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။ BND ရဲ့တွေ့တွေကနေကင်ဝေးကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင်။
This program has come to you from the